Welcome to the Voice of America in Burmese.
မင်္ဂလာများကျမ်းမာစွာရှင်များရှင် VOA American ဖန်ရဲ့2022ခုနှစ်ဇန်နဝါရီလ18ရက်တင်းငွေနေ့ညပိုင်းအစီအစဉ်တွေကို American ဒီတောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်9နာရီကနေ10နာရီအထိလိုင်းဒိုမီတာ1925/32နဲ့လိုင်းလက်မီတာ190တို့ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်တဲ့တင်တွေကိုကိုရရန်နိုင်နဲ့အတူတင်ပြပေးပါမယ်ရှင်။ဇန်နဝါရီလ6ရက်နေ့ကသမ္မတဒေါ်နယ်ထရန့်ကိုထောက်ခံသူတွေအမေရိကန်လွှတ်တော်ကိုစီးနင်းဝင်ရောက်ပြီးဆယ်ရက်အကြာမှာအဲ့ဒီစီးနင်းမှုတွေဒါဇင်နဲ့ချီတဲ့လက်ရအစွန်းရောက်အဖွဲ့တွေပါဝင်တဲ့အချက်ကိုလေးလာသူသူတေတီတွေကရှာဖွေတွေ့ရှိခဲ့ပါတယ်။စူပူသူတွေဟာ QAnon လို့ခေါ်တဲ့ရွေးကောက်ပွဲမတမာမှုတွေရှိတဲ့ဆွေလက်ကျန်ဖန်တီးတဲ့င်းကိုယုံကြည်ထုတ်လွှင့်နေသူတွေProud Boys လို့ခေါ်တဲ့လက်ရအစွန်းရောက်စစ်သွေးကြွအဖွဲ့နဲ့လူပြူကြီးစွေးဝါဒီအဖွဲ့တွေ COVID-19 ကာကွယ်ရေးနှာခေါင်းစည်းဝတ်ဖို့ညှင်းဆိုနေသူတွေနဲ့သမ္မတ Trump ကိုအခိုင်အမာထောက်ခံသူတွေဖြစ်ပါတယ်တောင်ပိုင်းစီးရင်နွမ်ပါမှုဆိုင်ရာဥပဒေရေးရာဌာန SPLC လို့ခေါ်တဲ့ American ပြည်ရင်းလူအခွင့်အရေးအဖွဲ့တစ်ခုကအဲ့ဒီအဖွဲ့နာမည်တွေကို VOE ကိုရှင်းလင်းပြောကြားခဲ့ပါတယ် SPLC ကအဲ့ဒီအဖွဲ့တွေကိုအမုန်းတရားအခြေခံတဲ့အဖွဲ့တွေအဖြစ်သတ်မှတ်ထားပါတယ်ဒါပေမဲ့ဥပဒေစိုးမိုးရေးအဖွဲ့တွေကတော့အဲ့ဒီအဖွဲ့တွေကဘယ်အဖွဲ့ကိုမှပြည်ရင်းအကြမ်းဖက်အဖွဲ့တွေအဖြစ်တရားဝင်သတ်မှတ်ထားတာမရှိပါဘူး။လွတ်တော်စီမင်းမှုတွေလူသိသိမများတဲ့အမျိုးသားဆိုရှယ်လစ်ကလပ်ဒါမှမဟုတ် NSC 131လို့ခေါ်တဲ့အဖွဲ့ကအဖွဲ့ဝင်တွေလည်းပါဝင်ပါတယ်။ဒီအဖွဲ့ကလူမဲတွေရဲ့အသက်ကလည်းအရေးကြီးပါတယ်။ဆိုရဲ Black Lives Matter လှုပ်ရှားမှုကိုတံပြန်ဆန့်ကျင်ဖို့မကြာသေးခင်ကမှဖွဲ့စည်းခဲ့တာပါ။တရားဥပဒေစိုးမိုးရေးအဖွဲ့ရဲ့အနေနဲ့စူပူသူတွေနဲ့အစိုးရအဖွဲ့တွေဆက်ဆက်နေတာကိုသိထားကြောင်းနဲ့ဒီအဖွဲ့တွေကြားလွှတ်တော်ကိုကြိုတင်ပူးပေါင်းကြံစည်တိုက်ခိုက်ခဲ့သလားဆိုတာကိုစုံစမ်းစစ်ဆေးနေစေဖြစ်ကြောင်းမြို့တော်ခရိုင် District of Columbia ရဲ့ယာယီတရားရုံးရှိနေ Michael Shawin ကပြောပါတယ်ရှင်။ရွေးကောက်ခံသမ္မတဂျိုးဘိုက်ဒန်အနေနဲ့လာမယ့်ဇန်နဝါရီ20ရက်နေ့သမ္မတကျန်းသစ္စာကျင်းစုအပြီးအစောပိုင်းအချိန်တွေအတွင်းမှာပဲသမ္မတအုပ်ချုပ်ရေးအာဏာကိုအသုံးပြုပြီးသူ့အရင်သမ္မတထရမ့်လက်ထက်ဆုံးဖြတ်ခဲ့တဲ့အငင်းပွားပွဲဆုံးဖြတ်ချက်တွေကိုပြောင်းလဲသွားဖို့ရှိပါတယ်အလားတူပဲသမ္မတအခွင့်အာဏာကိုအသုံးပြုပြီးကိုရိုနာဗိုင်းရပ်စ်ကပ်ရောဂါတုံ့ပြန်ဆောင်ရွက်ရေးဆိုင်ရာအမိန့်တွေထုတ်ပြန်ချမှတ်သွားဖို့လည်းရှိပါတယ်ဒီလိုအမိန့်တွေနဲ့ပတ်သက်လို့ရွေးကောက်ခံသမ္မတဘိုင်ဒန်လက်ထက်တာဝန်ယူမဲ့အင်ဖြူတော်အရာရှိချုပ်ရဲ့စနေနေ့ကထုတ်ပြန်တဲ့မှတ်တမ်းမှာဖော်ပြထားတာပါဂျိုးဘိုင်ဒန်အနေနဲ့ကွန်ဂရက်လွှတ်တော်ကိုမဆောင်ဆိုင်တော့ဘဲတိုင်းပြည်ကိုအလျင်မြန်ဦးဆောင်သွားဖို့ကြိုးပမ်းနေတာကြောင့်သမ္မတအခွင့်အာဏာနဲ့ထုတ်ပြန်မဲ့အမိန့်တွေကိုသူကျန်းသစ္စာချင်းဆိုပြီးဆက်ရဲအတွင်းမှာထုတ်ပြန်သွားဖို့ရှိပါတယ်ဒီလိုထုတ်ပြန်မဲ့အမိန့်တွေထဲမှာမွတ်စလင်အများစုရှိတဲ့နိုင်ငံတွေနဲ့ပတ်သက်လို့သမ္မတထရမ့်ချမှတ်ထားခဲ့တဲ့လူဝင်မှုကြီးကြပ်ရေးကန့်သတ်ချက်တွေကိုအဆုံးသတ်သွားဖို့ဥတုရာသီပြောင်းလဲမှုဆိုင်ရာပါရီသဘောတူစာချုပ်မှာပြန်လည်ဝင်ရောက်ဖို့နဲ့ကယောဂထိန်းချုပ်ရေးအတွက်အစိုးရအဆောက်အုံနေရာတွေနဲ့ပြည်နယ်အချင်းချင်းကူးလူသွားလာတဲ့အချိန်တွေမှာနှာခေါင်းစည်းတွေမဖြစ်မနေဝတ်ဆင်ကြဖို့စတဲ့အမိန့်တွေထုတ်ပြန်သွားဖို့စီစဉ်ထားပါတယ်Honduras နိုင်ငံကရွှေ့ပြောင်းလာသူအနည်းဆုံး9000လောက်ဟာ Guatemala နိုင်ငံကိုဖြတ်ပြီးတော့ American ပြည်တော်စုအစိုးရတဲ့တာဝန်ယူတဲ့အစောပိုင်းရက်တွေမှာရောက်လာနိုင်မှုမျှော်လင့်ရင်းတည့်ရစောပြီးတော့စတင်ထွက်ခွာလာနေပါတယ်Honduras နဲ့ Guatemala ကအဝေးပြေးလမ်းမကြီးတွေတခြားစစ်ဆေးရေးစခန်းတွေကရဲတွေကစောစောပိုင်းကထွက်လာတဲ့သူတွေရဲ့တပ်တီခံဆာရွက်စာရန်တွေကိုတောင်းဆိုခဲ့ပါတယ်။ဒါပေမဲ့လူကြီးကိုရှေ့ဆက်မသွားနိုင်အောင်ရက်တန်းဖို့တော့မကြိုးစားခဲ့ပါဘူး။လမ်းလျှောက်လာနေတဲ့ရွှေပြောင်းသူတွေဟာကီလိုမီတာထောင်နဲ့ချီတဲ့ခရီးကိုရဲရဲရင်ရင်ဖြတ်ကျော်ပြီး Guatemala နဲ့ Mexico ကိုဖြတ်ပြီး American ပြည်ထောင်စုအထိရောက်အောင်သွားမယ်လို့ပြောဆိုပါတယ်။သူတို့နိုင်ငံမှာကြုံနေရတဲ့ဆင်းရဲနှွမ်းပါမှုအလုပ်လက်မဲ့ပြဿနာအကျန်းဖက်ကိုင်းတွေနဲ့မူရစီပြဿနာတဘာဝဘေးရန်တွေကနေလွတ်မြောက်ဖို့အခုလိုသွားနေတာလို့လည်းပြောပါတယ်။အရင်သမ္မတဒေါ်နယ်ထရမ့်လက်ထက်ကထက်သူတို့အပေါ်မှာဆန္ဒငင်းညာမယ်လို့မျှော်လင့်နေတဲ့ဒီလူကြီးက American ပြည်ထောင်စုမှာရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကျန်းသစ္စာမကျေစုခင်တပတ်တောင်မလိုတဲ့အချိန်မှာထွက်လာတာဖြစ်ပါတယ်ရှင်။တရုတ်နိုင်ငံဟာသူ့အပေါ်ထိုင်ဝမ်ရဲ့ဆန့်ကျင်နာတွေကိုပြောင်းလဲဖို့နဲ့စစ်ဖြစ်စရာမလိုပဲသိမ့်ပိုက်နိုင်ဖို့ထိုင်ဝမ်ကျွန်းဒေသခံတွေရဲ့အသိဉာဏ်တွေကိုပြောင်းလဲတဲ့စစ်စင်ရေးတရက်ကိုကြိုးစားလုပ်ကင်နေတဲ့အကြောင်းထိုင်ဝမ်ကိုလိလာဆောင်ကြည့်နေတဲ့တိုက်ပီကလိလာဆန့်စစ်ရေးပညာရှင်အဖွဲ့တစ်ဖွဲ့ကပြောပါရယ်ထိုင်ဝမ်ကျွန်းမှာနေထိုင်သူတွေအထူးသဖြင့်လူငယ်တွေရဲ့အမြင်နဲ့ယက်တီကျက်တွေဟာတရုတ်ပြည်မှာကြီးနေအလန်းကွာသွားပြီး သူတို့ဟာလွတ်လွတ်လပ်လပ်မွေးဖွားသူတွေတရုတ်ပြည်ကြီးနဲ့မသက်ဆိုင်ဘူးဆိုတဲ့အမြင်သဘောထားရှိနေပါတယ်။ဒါကိုပြောင်းလဲဖို့တရုတ်နိုင်ငံဘက်ကကြိုးစားတဲ့နည်းလမ်းတွေထဲမှာစီရင်အရာချင်းချောက်တာတွေ၊ဝါရဖြန့်တာတွေနဲ့တရုတ်စစ်တပ်ကတရင်အချက်လက်မှားတွေအွန်လိုင်းကတစင်ဖြန့်ပြီးထိုင်ဝမ်ကျွန်းမှာနေသူတွေရဲ့အတွေ့အမြင်တွေကိုပြောင်းလဲစေတဲ့နည်းတွေပါဝင်ပါတယ်။ထိုင်ဝမ်ကျွန်းခွဲထွက်ရေးလှုပ်ရှားသူတွေကိုစုံစမ်းထောက်လန်းတာမှာတရုတ်နိုင်ငံကဘယ်တော့မှမနာဘဲအမြဲတစေလုပ်ကိုင်ခဲ့တယ်လို့တိုက်ပေမျိုးသားကာကွယ်ရေးတပ်ကသူစိုက်ဘာလုံခြုံရေးဌာနဒါရိုက်တာချမ်းမြီဆောက်က VOA ကိုပြောပါတယ
် VOA American သံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15.53 MHz ไซโดมิเตอร์25 kHz 7783ညไซโดมิเตอร์32 kHz 9335နဲ့ပထမနာရီဘက်မှာไซလန်မီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးပါတယ်ခင
်ဗျာ။ဒီကနေ့တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြီးညာပေးတော့မှာဖြစ်ပါတယ်။ကမ္ဘာတော်မှာ COVID-19 ရောဂါကူးစက်ခံသူအရေအတွက်ဟာ94သန်းခွဲကျော်သွားပြီဖြစ်တယ်လို့Johns Hopkins တက္ကသိုလ်ကဒီနေ့မနက်စောပိုင်းမှာထုတ်ပြန်လိုက်ပါတယ်။ဒီမှာ American ပြည်ထောင်စုကရောဂါကူးစက်ခံသူအများဆုံးဖြစ်ပြီးကူးစက်သူစုစုပေါင်း 23.8 သန်းရှိပါတယ်။အဲဒီနောက်တော့အိန္ဒိယနိုင်ငံက10သန်းခွဲနဲ့ဒုတိယဘရဇိုးနိုင်ငံက 8.4 သန်းနဲ့တတိယအများဆုံးဖြစ်ပါတယ်။ American နိုင်ငံ California ပြည်နယ် LA မှာတော့ virus ကူးစက်ခံသူတသန်းကျော်သွားပြီဖြစ်ပြီးတော့ကူးစက်သူတသန်းကျော်တဲ့ပထမဆုံးခရိုင်ဖြစ်လာပါတယ်။ကူးစက်သူရေအတွက်တသန်းကျော်သွားတာနဲ့အတူကူးစက်မှုအလွန်လင်မြန်တဲ့ဗြိတိန်ကဗိုင်းရပること့စ်မျိုးပိသကွဲကိုခိုင်နှင်းမှာဖြစ်ပေါ်နေရဆိုတာကိုလည်းအတည်ပြုလိုက်ပါတယ်။အလီခိုင်မှာတွေ့ရှိတဲ့ဗြိတိန်ကဗိုင်းရပို့ပိသကွဲကပြဿနာပေးနေတာဖြစ်ပြီးတော့ဗိုင်းရပ်ကြောင့်လူပေါင်း 8,500 ကျော်ဆေးရုံတက်နေရတဲ့အတွက်အလီခိုင်ရဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်ကလည်းအတော်လေးကိုချိနဲ့နေပြီဖြစ်တယ်လို့ခရိုင်ကျန်းမာရေးဌာနညွှန်ကြားရေးမှူးဒေါက်တာဘာဘရာဖာရာကအကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။ဒါပြင်အလီမျိုးမှာဗိုင်းရပ်ကြောင့်ဆေးရုံတက်နေရတာတွေနဲ့တည်ဆုံးတာတွေဟာပြီးခဲ့တဲ့နွေရာသီကထက်ကို၅ဆလောက်ပိုများလာနေတယ်လို့လည်းသူမကပြောပါတယ်။နော်ဝေးနိုင်ငံမှာတော့ Pfizer ကထုတ်တဲ့ COVID-19 ကာကွယ်ဆေးထိုးပြီးတဲ့နောက်တက်ကြီးပိုင်းတွေက25ယောက်ကျော်တည်ဆုံးသွားတာနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်ဆောင်နေပါတယ်။ဒီတည်ဆုံးသွားတဲ့သူတွေဟာကျန်းမာရေးအရလည်းအခြေခံစိုးရိမ်စရာအခြေအနေတွေရှိထားပြီးသားဖြစ်တယ်လို့နော်ဝေးကျန်းမာရေးဌာနကပြောပါတယ်။ဗြိတိန်နိုင်ငံအနောက်တောင်ပိုင်းမှာတော့အသက်80နဲ့အထက်သက်ကြီးပိုင်းတွေဟာဆောင်းစတိုရီမြို့ကတက်တန်း800ကျော်ရှိတဲ့ဘုရားကျောင်းမှာကိုဗစ် -19 ကာကွယ်ဆေးတွေကိုထိုးခဲ့ကြပါတယ်ခင်ဗျာ။တရုတ်နိုင်ငံမှာကိုဗစ် -19 ရောဂါကူးစက်မှုတွေတိုးလာနေတာကြောင့်ရောဂါကူးစက်သူတွေကိုထားဖို့အခန်းပေါင်း1500ပါဝင်တဲ့ဆေးရုံတစ်ခုကိုမနေ့ကဆောက်လုပ်ပြီးစီးခဲ့ပါတယ်။တရုတ်ဆိုရကတော့ပြည်ပကနေလာတဲ့ကုန်ပစ္စည်းတွေနဲ့လူတွေကနေတဆင့်ကူးစက်နေတာဖြစ်တယ်လို့အပြစ်တင်လိုက်ပြီးတော့ထိန်းချုပ်ဖို့ပူခတ်ခဲ့တယ်လို့လည်းပြောပါတယ်။ဒီဆေးရုံဟာဗေဒင်းမြို့တောင်ပိုင်းဟေဘေပြည်နယ်နန်ကောင်းမြို့မှာတည်ဆောက်နေတဲ့ဆေးရုံ6ခုတည်းကတစ်ခုဖြစ်ပြီးတော့ဒီဆေးရုံ6ခုမှာစုစုပေါင်းအခန်းပေါင်း6500ပေါင်မှာဖြစ်ပါတယ်။တရုတ်နိုင်ငံဟာဗိုင်းရပ်စ်ကူးစက်မှုတွေအတော်များများကိုထိန်းချုပ်နိုင်ခဲ့ပေမဲ့လည်းပြီးခဲ့တဲ့ဒီဇင်ဘာလကစပြီးတော့ကူးစက်မှုတွေပြန်ပြီးတော့မြင့်တက်လာနေတာဖြစ်ပါတယ်။နန်ကောင်းမြို့နဲ့ဟေဘေပြည်နယ်မြို့တော်တွေမှာတော့ဗိုင်းရပ်စ်ကူးစက်တဲ့သူ645ယောက်ကိုကူးသပေးနေတယ်လို့တရုတ်ဆိုရပိုင်းရှင်ဝါသတင်းအေဂျင်စီကပြောပါတယ်။အခုနောက်ဆုံးကူးစက်မှုတွေဟာပုံမှန်နဲ့မတူဘဲအလွန်ကိုလျင်မြန်ပြီးတော့ကိုင်းတွယ်ထိမ့်သိမ့်ဖို့အတွက်ခက်ခဲတယ်လို့လည်းဒီအမျိုးသားကျန်းမာရေးကော်မရှင်ကပြောပါရယ်။အခုနောက်ဆုံးကူးစက်မှုတွေဟာပြည်ပကနေလာတဲ့သူတွေနဲ့ကုန်ပစ္စည်းတွေကြောင့်ဖြစ်တယ်လို့ကော်မရှင်ကအပြစ်တင်ထားပါရယ်။ပြည်ပကုန်ပစ္စည်းတွေတင်သွင်းတဲ့နေရာမှာပုံမှန်မဟုတ်တဲ့စီမံခန့်ခွဲမှုတွေနဲ့အိမ်မှာအလုပ်လုပ်နေကြတဲ့အလုပ်သမားတွေကိုလုံလောက်တဲ့အခါကွယ်တွေမပေးတာကြောင့်ဖြစ်တယ်လို့ပြောပေမဲ့အသေးစိတ်ကိုတော့မပြောခဲ့ပါဘူးခင်ဗျာ။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့မှာဒီနေ့မနက်အစောပိုင်းကတနက်သမားတွေကချောင်းချောင်းတိုက်ခိုက်ခဲ့တာကြောင့်အာဖဂန်တရားရုံးချုပ်ကအမျိုးသမီးတရားသူကြီးနှစ်ယောက်တေဆုံးသွားတယ်လို့အာဖဂန်အာဏာပိုင်တွေကပြောပါရတယ်။တရားသူကြီးတွေဟာတရားရုံးကကားနဲ့ရုံးကိုသွားနေတော့မှတိုက်ခိုက်ခံရတာဖြစ်တယ်လို့အာဖဂန်တရားရုံးချုပ်ပြောခွင့်ရအမတ်ကာဝင်းကပြောပါရတယ်။ဒါပြင်တတိယတရားသူကြီးတယောက်နဲ့ရေမောင်းနဲ့ဒဏ်ရာရသွားတယ်လို့ပြောပါရတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့အခုချိန်ကြီးတော့ဘသူကမှသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပြောဆိုခြင်းမရှိသေးသလိုတာလီဘန်အဖွဲ့ကလည်းဒီတိုက်ခိုက်မှုမှာသူတို့ပါဝင်ပတ်သက်မှုမရှိဘူးလို့တာလီဘန်အဖွဲ့ပြောခွင့်ရကပြောပါရယ်အာဖဂန်နစ္စတန်နိုင်ငံမှာအစိုးရနဲ့တာလီဘန်အဖွဲ့တွေကြားငြိမ်းချမ်းရေးဆွေးနွေးမှုတွေဆက်လုပ်နေပြီမဲ့လည်းမကြသေးခင်လပိုင်းတွေအတွက်နိုင်ငံတော်အကြမ်းဖက်မှုတွေတိုးလာနေတာဖြစ်ပါတယ်အထူးသဖြင့်ကမ္ဘောဒီးယားမှာဆိုရင်ထင်ရှားတဲ့ပုံကိုယ်တွေကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်တာတွေဖြစ်လာနေတာကြောင့်ဆိုရင်မှုတွေလည်းတိုးလာနေပါတယ် အခုနောက်ဆုံးတိုက်ခိုက်မှုဖြစ်ပွားခဲ့တာဟာအမေရိကန်ပင်လယ်ကွန်စစ်ဌာနချုပ်ကအာဖဂန်နိုင်ငံမှာရှိတဲ့အမေရိကန်တပ်ဖွဲ့ဝင်အားကို2500အထိရှော့ချလိုက်တယ်လို့ကြေညာပြီးနေ့ရက်အကြာမှာဖြစ်ပွားခဲ့တာပါ။ဒါဟာစစ်သည်နဲ့နှစ်ခုအတွင်းမှာအာဖဂန်မှာရှိတဲ့အမေရိကန်တပ်ဖွဲ့ဝင်အားဟာအနည်းဆုံးဖြစ်ပါတယ်။2019 February လတုန်းကလည်းအာဖဂန်တရားရုံးချုပ်ကိုပြစ်မှတ်ထားပြီးအသေးငယ်ဘုံခွဲတိုက်ခိုက်ခဲ့တာကြောင့်လူ20သေဆုံးပြီးတော့41ယောက်ဒဏ်ရာရခဲ့ပါတယ်။ဒီကနေ့လပိုင်းနေ့အတွင်းမှာတော့အာဖဂန်နိုင်ငံမှာနိုင်ငံရေးသမားတွေ၊သတင်းတောက်တွေ၊တက်ကြွလှုပ်ရှားသူတွေ၊ဆရာဝန်တွေ၊အစိုးရရှိနေတွေပါဝင်ထင်ရှားတဲ့သူအများပြားကိုပြစ်မှတ်ထားပြီးတော့နေပိုင်းမှာပဲလှုပ်ကြံသွက်ဖြတ်တာတွေဖြစ်လာနေပါတယ်ခင်ဗျာ။အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းအနောက်ပိုင်းမှာတောက်ချာနေကလှုပ်ခတ်သွားတဲ့ငရင်ကြောင့်တည်ဆုံးတဲ့သူဦးရေဟာ23ယောက်ထက်မနည်းရှိသွားပြီဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ဘေးဒုက္ခကယ်ဆယ်ရေးဌာနကဒီနေ့မှပြောပါတယ်။ပြည်ထောင်6.2မဂနီကျူးရှိတဲ့ငရင်ကြောင့်လူပေါင်း120ကျော်နေရာရခဲ့ပြီးတော့18800ကျော်လဲသူတို့ရဲ့အိုးအိမ်တွေထိခိုက်ပျက်စီးပြီးတော့ဆုံးခွာထွက်ပြေးခဲ့ရတယ်လို့ဆိုပါတယ်။တချို့တွေကလည်းတောင်ပေါ်တွေမှာနေထိုင်နေကြပြီးတော့တချို့တွေကတော့ကယ်ဆယ်ရေးစခန်းတွေမှာနေနေကြတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ဒေသတွင်းနေရာအတော်များများမှာလူရွက်မှုတွေကိုနေနှင်းဖို့အတွက်ရဲတွေနဲ့စစ်ဖက်တာဝန်ရှိသူတွေကိုလုံခြုံရေးချထားတယ်လို့အင်ဒိုနီးရှားဘေးဒုက္ခကယ်ဆယ်ရေးဌာနပြောခွင့်ရကပြောပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေကိုအကူအညီပေးဖို့အတွက်လာမဲ့သတင်းပတ်နှစ်ပတ်အတွက်အရေးပေါ်တုံ့ပြန်မှုတွေကိုလှုပ်ဆောင်ထားပြီးဖြစ်တယ်လို့လည်းဆိုပါတယ်။ဒေသတွင်းမှာနောက်ထပ်ငရင်လုတ်ခဲ့ရင်တော့ဆူနာမီရေလိုင်းဖြစ်လာနိုင်တဲ့အလားအလာရှိတယ်လို့အင်ဒိုနီးရှားနိုင်ငံရဲ့မိုးစလနဲ့ဘူမိတိုင်းဒါရီဌာနအကြီးအကဲကပြောပါတယ်။အင်ဒိုနီးရှားနိုင်ငံဟာပစိဖိတ်မီးတောင်ရေဝန်းမမတီရှိနေပြီးတော့မကြာခဏဆိုသလိုလည်းငရင်အန္တရာယ်နဲ့အင်ဆိုင်ရလေးရှိပါတယ်ခင်ဗျာ။ဒီအမေရိကန်အသံကနေမြန်မာဘာသာစီစဉ်လေးကိုည10နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုကဆက်ပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပြီးတော့မှာဖြစ်ပါတယ်ခင်ဗျာ
။2021ခုနှစ်နစ်စမ်းပိုင်းမှာတော့ထောင်ချီတဲ့ IDP ဒုက္ခသည်တွေဟာသူတို့နေရရေးအိမ်တွေစီကိုပြောင်းကြဖို့ပြင်နေကြပေမဲ့စိုးရိမ်မှုတွေကတော့ရှိနေကြဆဲဖြစ်ပါတယ်။ကချင်ဒုက္ခသည်တွေအိမ်ပြန်နိုင်ရေးအစီအစဉ်မှာဘာတွေကိုသူတို့စိုးရိမ်နေကြသလဲဆိုတာကျွန်မစုမုံကမေးမြန်းတင်ပြထားပါတယ်။ကချင်လူမျိုးရေးတပ် KIA နဲ့မြန်မာအစိုးရစစ်တပ်တို့ကြားစီးပရိပခတွေကြောင့်စေစုနှစ်တစုစာလောက် IDP ဒုက္ခသည်စခန်းတွေထဲမှာထွက်ပြေးခိုလုံနေရတဲ့တိမ့်ချီတဲ့ကချင်စစ်ပြေးဒုက္ခသည်တွေကတချို့အခုဆိုရင်တော့သူတို့နေရရင်းတွေကိုပြန်နိုင်ရေးကချင်ဒုက္ခသည်ရေးလှုပ်ရှားသူတွေနဲ့အစိုးရတာဝန်ရှိသူတွေစီစဉ်ဆောင်ရွက်နေပါပြီ။ KIA ကိုထိန်းချုပ်နေနေနဲ့အစိုးရထိန်းချုပ်နေနေကဒုက္ခသည်တွေနေရပြန်ရေးစီစဉ်ပေးနေတဲ့ကချင်ဒေသစစ်ပြေးဆောင်ပြည်သူများကူညီဆောင်ရှောက်ရေးကော်မတီရဲ့ဥက္ကဋ္ဌလည်းဖြစ်KBC ကချင်နေချင်းခရိုင်အဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါက်တာကလမ်ဆမ်ဆောင်က VOA ကိုအခုလိုရှင်းပြပါတယ်
။ဆိုရချင်းချုပ်ရဲ့မြန်ဒီအေရီးယားမှာခမီးမီရဲ့မူလနေရာပြန်ပိတ်ဆောက်ကိုဆွေးနွေးတဲ့အချိန်မှာ KIA ချင်းချုပ်ရဲ့မှာရှိတဲ့ IDB လက်ပြန်ဖို့ကျွန်တော် KIA နဲ့ဆွေးနွေးတယ်။ KIA ကလည်းအဲ့ဒါကိုသဘောတူတယ်ပြတ်တော့မလို့အခုကျွန်တော်ဆိုဒီဘက်ကိုပြန်လာတဲ့အချိန်မှာသူရဲ့သဘောတူမြင်မလဲပါတယ်ဆိုတော့ကျွန်တော်ဒီမှာလုပ်ပြလို့အဆင်ပြေတာပေါ့။ကျွန်တော်အိမ်ကြီးတော့လို့ရှိရင် KIA ဘက်မှာရှိတဲ့ IDB တွေလည်းပြန်လာဖို့ဖြစ်ပါတယ်။လုံးဝစစ်စစ်တော့အခုကျွန်တော်ဒီရှယ်တာတွေစောက်တော့နေတဲ့ကာလပေါ့ကျွန်တော်တို့ကမ်ပိုင်ဒီနဲ့မီချလန်ဘက်မှာအခုကျွန်တော်တို့ပြီးဆောက်နေတယ်။အဲဆိုတော့ဒီမတ်လမကုန်ခင်ပေါ့အေးပေးမကျော်ဘူးပေါ့ဆိုရင်တော့ကျွန်တော်အင်ပြန်နိုင်မယ်လို့ကျွန်တော်တို့အဲ့လိုယုံကြည်ရယ်
ဒုက္ခသည်တွေနေရရင်းကိုပြန်နိုင်ရေးစီစဉ်မှုတွေကတော့အခက်အခဲစိန်ခေါ်မှုတွေကရှိနေတော့မှာပဲဒါကြောင့်နိုင်ငံတကာရဲ့အကူအညီရအောင်အကောင်းဆုံးဖြစ်အောင်စီစဉ်ပေးနေပါတယ်လို့ဒေါက်တာကလမ်ဆောဆောင်ကပြောပါတယ်
အခက်ခဲတော့အများကြီးနဲ့ကြုံကြရပဲဆက်ပြေးရတာလည်းဒီလောက်ပြန်ပို့တော့တော့ဖြစ်မဲ့အင်းခါမှရှိတယ်ဟိုတစ်ချက်ကတော့နိုင်ငံတကာအဖွဲ့အစည်းအကူအညီမရောက်ဘူးဆိုရင်ကျွန်တော်ပြန်ဖို့တော့ခက်မှာဘာကြောင့်လဲဆိုအိမ်ကနေချာကိုနေချာနေလို့မရတော့ဘူးအားလုံးကပြည့်စုံနေပြီဆိုတော့ပြင်းရင်ကျွန်တော် landmine ကိစ္စပဲပေါ့နော်ဆိုတော့ landmine ကိစ္စမလဲခုတော့အတမတော်ကဟိုကစူးစမ်းပြီးမှဆောင်ရွက်ပြီးနေတယ်ဆိုတော့ process ကတော့အဲ့လိုပဲ template ကိုတော့ဥတည်နေပါပြီသူတို့ပြန်လာနေတော့သူတို့အရင်လုပ်နေတဲ့နေရာချန်နေရတော့သူတို့ပြန်လုပ်လို့ရပါဘူး။ပုံရနေရာလုပ်တာပြတ်တက်မွန်းချောင်းကတော့နိုင်ငံတကာကလည်းသူတို့တော့သူအဆင်ပြေရှိမှာပါတယ
်။အခုဆိုရင်တော့ IDP စခန်းတွေကဒုက္ခသည်တချို့ကသူတို့နေရကျေးရွာတွေစီကိုပြန်ပြီးတော့အိမ်တွေကိုတန့်ရှင်းတာခြံတွေကိုရှင်းလင်းတာတွေပြင်ဆင်နေကြပြီလို့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်အစိုးရထိန်းချုပ်နေမိတဲ့ ရဲကမိုင်းနာဒုက္ခပြစခန်းကကချင်လူငယ်တူဖြစ်တဲ့ပေါ်ထုလူထွေကပြောပြပါတယ်
။ကျန်ဖို့စီစဉ်ရှိရပေါ်တော့ဒီကျမတို့ကျမကတော့ချက်ကနေရပေါ်တော့ဆက်မှာပါပေါ်တော့ဒီကိုရဲ့ကြေးရတဲ့မှာကြားဒီမှာမိတိုင်းအနေနဲ့ချုံးလေးပစ်ကြည့်တော့ရှင်းနေနေဟာလေလောက်တဲ့ပြင်းအင်းလေးနေနိုင်ဖို့တက်ချာကြောင်းနေပါရောအမျိုးသရှင်လည်းတော့ဒီနေ့တိုင်းအမျိုးကြောက်လို့တဲ့ဟာလေးရှိရတယ်နော်အတူတူကျမတို့လူလာတာကအဓိကကတော့ဒီလုံခြုံမှုပိုင်းပေါ်နော်အဓိက
ကချင်ငင်းရရင်တဲ့ IDP ရေလှူရှားဆောင်ရနေတဲ့ကိုလမ်ဆောင်ကတော့ကချင်ပြည်နယ်ထဲမှာနိုင်ငံရေးစီရေးခိုင်မာတဲ့အာမခံချက်မရှိသေးဘဲနဲ့စစ်ပြေးဒုက္ခတွေနေရမပြန်သင့်သေးဘူးလို့သူဆိုရင်ချက်ပြောပြပါတယ်
ကျွန်တော်နေရပြန်ရေးက IDP စီရေးအစိုးရစီလက်နက်ကင်ထားတဲ့လူတွေပေါ့ဒီတုံးပြေဆိုင်ကဘလောက်ကြည့်ဒီအဲချမ်းနဲ့ပတ်သက်ပြီးမှတာဝန်ယူတာဝန်ခံဘယ်လိုလုပ်မလဲဆိုတာအဲ့ဒီနိုင်ငံတော်အစိုးရနဲ့ဒီလက်နက်ကင်ထားတဲ့လူတွေအပေါ်မှာကျွန်တော်အဓိကတာဝန်ရှိတယ်အဲဒီဘက်ကစီရေးရလဲကျေကျေနဲ့တပ်တက်ကဘာမှရေးရကျွန်တော်တို့အခရင်းနဲ့ပကောင်တက်ချင်းတော်တကောင်ဘာမှကျွန်တော်ရေးရရမရှိတဲ့အနေဖတ်ခုမှာဒီတိရေဘဝမခံလို့စတော့မှုအဲ့ဒီရတခါလေးကျွန်တော်ဖန်ပြလို့မရဘူ
းကချင်လူမျိုးရေးဖွဲ့ KIO လောက်ခံကချင်လူမျိုးရေးတက် KIA နဲ့မြန်မာဆိုရစစ်တပ်တို့ကြားက18နှစ်တာအပြည့်ရရဆဲပြီးတဲ့အချိန်2011ခုနှစ်ကနေစလို့တကြောပြန်စစ်ပြန်ဖြစ်ခဲ့တာဒီနေ့ဆိုရင်တော့ဆယ်နှစ်တင်းတင်းပြည့်တော်မှာဖြစ်ပြီးဒီကချင်စစ်ကြောင့်ဒုက္ခတွေတသိန်းကျော်နေရရင်းတွေကနေပေးလို့ရကိုထွက်ပြေးတိတ်ဆောင်ခဲ့ရတာဖြစ်ပါလိမ့်ရှင
်ဒီရင်မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်လေးကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး။ DVV ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသေး။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြသပြီးမိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မင်းရန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်။မလေးရှားနိုင်ငံကွာလာလံပူအနီးကမျက်နှာဖုံးမျက်စိထုတ်ထုတ်တဲ့စက်ရုံမှာလောအားမပေးဘဲခိုင်းစေခံရတဲ့ UNHCR လက်မှတ်တိုက်ဆောင်ထားတဲ့ရိုဟင်ဂျာကလေး40နီးပါးကိုမလေးရှားရဲကကယ်ဆယ်ခဲ့တဲ့အကြောင်းပြောပြပါမယ်။ကျမမအေးအေးပါပါ။မလေးရှားနိုင်ငံကွာလာလံပူအနီးကမျက်နှာဖုံးတွေထုတ်ထုတ်တဲ့စက်ရုံကိုမလေးရှားနိုင်ငံလူကုန်ကူးမှုတိုက်ချဲ့ရေးဌာနမလေးရှားရဲတပ်ဖွဲ့ပြည်ထရေးဌာနတို့ပူးပေါင်းပြီးဝင်ရောက်ရှာဖွေခဲ့ရမှာလောအားကမပေးဘဲခိုင်းစေခံရတဲ့ရိုဟင်ဂျာကလေး38ဦးကိုကယ်ဆယ်နိုင်ခဲ့တယ်ဆိုပြီးမလေးရှားဂျပါတန်လောက်ကကသတင်းထုတ်ပြန်ခဲ့ပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့မလေးရှားနိုင်ငံမှာအနေကြာနေထိုင်နေတဲ့မြန်မာနိုင်ငံသားတဦးဖြစ်တဲ့ဦးတန်းထွန်းကအခုလိုပြောပြပါတယ်။
ကောလာလံပူးနဲ့နီးနားမှာပဲပေါ့ဆိုတော့ကျွန်တော်မတ်ဆက်ရတယ်ကျွန်တော်တို့မတ်ဆက်ထုတ်တဲ့ဆက်ရတယ်အလုံးခိုင်းပြီးတော့လာကြမပြီးတော့ဘူးနော်ဒီလိုကအသက်73နှစ်ခန့်ပြီးတော့အသက်70နှစ်ရှိတယ်ကြားမှာပေါ့အဲ့ဥစားဘုံတို့ရကလေး38လူငယ်တွေပေါ့နော်လူငယ်တွေ38အဲ့ဒါကိုသူဒီဆက်ရုံကုမ္ပဏီအဲ့ဒီကုမ္ပဏီကအလုံးခိုင်းပြီးတော့လာကြမပြီးတော့ဘူးနော်ရဲ့ဒီမိသားစုကသူတို့ကယ်ထုတ်လိုက်တဲ့ပုံစံနော်
လောအားကမပေးဘဲခိုင်းစေခံရတဲ့ကလေးတွေဟာ UNHCR ကုလသမဂ္ဂမဟာမင်းကြီးရုံးကဒုက္ခသည်ဖြစ်ကြောင်းထုတ်ပေးထားတဲ့အထောက်အထားတွေကန့်ဆောင်ထားတယ်လို့လည်းပြောပြပါဗျ
။ဟုတ်ကဲ့ UNHCR ကဟုတ်ကဲ့ UNHCR ကတည်းကန့်ထားတယ်။ဘုံကြောက်ဘုံကြောက်လေးပေါ့။သူတို့ကဒီဒီအရေးတစ်ခေးပေါ့နော်။အဲဒီဆက်ရပန်းရှင်ကသူတို့ကိုအလုပ်ခေါ်တာတရက်ကို45ကျပ်ပေးမယ်ဆိုပြီးအလုပ်ခေါ်ခိုင်းတယ်။နောက်ပတ်တစ်ခါတော့သူတို့လာကြရှင်းတယ်ပေါ့။ခိုင်းပြီးတော့နှစ်လလောက်ကြာဒီကျန်ခဲ့တဲ့အနှစ်ဒီဇင်ဘာလစပြီးခိုင်းတာ။လာတာမပြေးပဲနဲ့သူတို့ခိုင်းထားတဲ့တဘောမျိုးတော့လူဆိုင်ကြီးကလူဆိုင်ကြီးတက်ခွေရမျိုးပေးထုတ်လိုက်တာပေါ့နော်။ဒါမှမဟုတ်လူခွေကြီးချိုးပေါက်တာပေါ့ဗျာ။အဲဒီစက်ရုံကလည်းမတ်ဆက်ရုံဆိုတော့မိတိုင်းရုံကိုလော့ဒေါင်းကာလမှာလည်းသူကလုံးလုံးနေရတာ
။ကလေးတွေကိုလောအားကမပြေးဘဲခိုင်းစေထားတဲ့တာဝန်ရှိသူလူ6ဦးထက်မနည်းကိုလည်းမလေးရှားအာဏာပိုင်တွေကဖမ်းဆီးခဲ့ပြီးစုံစမ်းစစ်ဆေးမှုတွေလုပ်နေပါတယ်။ဒီစက်ရုံမှာတော့ UNHCR ကကန်ဆောင်ထားတဲ့အရွယ်ရောက်ပြီးသားလူတရ50ကျော်လဲအလုလုကန်နေကြရလို့ဆိုပါရယ်မလေးရှားနိုင်ငံမှာတော့လက်ရှိကိုဗစ်ကာယောဂါဖြစ်ပွားမှုနှုန်းတွေတိုးလာနေတာကြောင့်နိုင်ငံသားကအလုသမားတွေကိုလည်းပုံမိုတင်းကျပ်ပြီးစစ်ဆေးနေတယ်လို့ဩဂုတ်လအထိတနိုင်ငံလုံးကိုဗစ်အရေးပေါ်ကာလဖြစ်သတ်မှတ်ကြေညာထားပါရယ်ကိုဗစ်ကာယောဂါကြောင့်သေဆုံးသူ600နီးပါးကူးစက်သူ35,000ကျော်ရှိနေတဲ့မလေးရှားနိုင်ငံမှာဒီရက်ပိုင်းတွင်နေ့စဉ်လူဦးရေ1000ကျပ်လောက်ကာယောဂါပိုကူးစက်နေတာတွေကြောင့်တရားမဝင်နိုင်ငံသားတလို့သမားတွေကိုပုံမတင်းကျပ်စွာစစ်ဆေးနေတာပါ။ကျမမအေးမှာ VOA အတွက်သတင်းပေးပို့နေတာဖြစ်ပါတယ
်။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြထုတ်လွှင့်ပေးနေပါတယ်။ အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်။မင်္ဂလာပါခင်ဗျာ။အမေရိကန်ပြည်အစုမှာရွေးကောက်ခံသမ္မတဂျိုးဘိုင်ဒင်အစိုးရအဖြစ်ဖြစ်နေတက်လာတဲ့အခါရွှေချာရေးဥဆောင်ဖြစ်ရှင်းမှုဒုက္ခတွေရေလှရှားသူတွေလူလာနေကြပါတယ်။ရွှေချာရေးပေါ်လူခွေရေးချိုးဖောက်မှုတွေကိုဟန်တားနိုင်အောင်အမေရိကန်အစိုးရအဖြစ်အနေနဲ့မူဝါဒအသစ်တွေကျင့်သုံးဖို့လည်းဒီတစ်ပတ်ထဲမှာပဲဝါရှင်တန်ခြေဆိုင် Refugees International Rohingya ရေးနိုင်ငံတကာအတိုင်းအတာနဲ့ဥဆောင်ဖြစ်ရှင်းမှုရွေးကောက်ခံသမ္မတဘိုင်ဒင်အတွက်အရေးကြီးတဲ့မူဝါဒရေးရာအကြံပြုချက်အဖြစ်အစီရင်ခံစာတောင်ထုတ်ပြန်ပြီးတိုက်တွန်းခဲ့တာပါ။အစီရင်ခံစာကိုဥဆောင်ဖြည့်ဆည်းခဲ့တဲ့ Daniel Sullivan ကို Skype ကနေဆက်သွယ်မြင်းမြန်းတင်ဆက်ထားပါတယ်။ကျွန်တော်အောင်လင်ဦးပokay view မြန်မာပိုင်းကကျေးဇူးပါတယ်ခင်ဗျာ
pleasure to be here
okay ပထမဆုံးအနေနဲ့ဒီ refugees international အစီရင်ခံစာနဲ့ပတ်သက်လို့မေးချင်ပါတယ် ranger ဒုက္ခတွေကြုံနေရတဲ့အခြေအနေနဲ့ပတ်သက်လို့အစီရင်ခံစာမှာအလေးထားဖော်ပြတာတွေ့ရတယ်လို့တက်လာမဲ့ဂျိုးဘိုင်ဒင်အစိုးရအနေနဲ့ဒီကိစ္စကိုဥဆောင်ဖြစ်ရှင်းဖို့တိုက်တွန်းထားတာလည်းတွေ့ပါတယ်ဆိုတော့ဒီကိစ္စကိုဖြစ်ရှင်းတဲ့နေရာမှာအမေရိကန်ရဲ့အခန့်ကဏ္ဍကဘလောက်ထိအရေးပါနေလို့အခုလိုတိုက်တွန်းရတာလဲခင်ဗျာ
And we do believe that the United States has a leading role to play, that, you know, there's a series of things that, that the United States can do.
Starting with recognizing that it is, which is what it is. If you don't have any questions, please don't have any questions. If you don't have any questions, please don't have any questions. If you don't have any questions, please don't have any questions. If you don't have any questions, please don't have any questions. If you don't have any questions,တခြားအရေးယူဆောင်ရွက်တာတွေလုပ်သွားဖို့လည်းလိုပါတယ်။ဒီလိုလုပ်တဲ့နေရာမှာဘိုင်ဒန်ဆိုရအနေနဲ့အပြည့်တခုထွက်လာအောင်တခြားနိုင်ငံတွေနဲ့လက်တွဲလုပ်နိုင်ဖို့ရောမြန်မာတာဝန်ရှိသူတွေနဲ့ဆက်ဆံနိုင်ဖို့အတွက်ပါဥဆောင်တာဝန်ယူမဲ့သူတယောက်ယောက်ကိုခန့်အပ်ဖို့လည်းလိုပါတယ်
။ဟုတ်ကဲ့တကယ်တော့ဒီအမေရိကန်ပြည်အစုအနေနဲ့မြန်မာနိုင်ငံအပေါ်မှာအရင်ကလေးကလည်းဖိအားပေးရရှိပါတယ်။ဟိုထူးသဖြင့်ထိတ်တန့်စစ်ရာရှိအပေါ်ပြစ်မှတ်ထားတန်ခတ်တာမျိုးတွေရှိပါတယ်။ဆိုတော့ရွန်ဂျာရေးဖြစ်ရှင်းတဲ့နေရာမှာအထောက်အကူဖြစ်ဖို့ဆိုရင်အမေရိကန်အနေနဲ့နောက်ထပ်လုပ်နိုင်တဲ့နည်းလမ်းတွေဘာတွေများရှိအောင်မယ်လို့များယူဆထားပါလဲခင်ဗျာ
Well I think that the United States has done several things including putting sanctions on senior general Min Aung Hlaing
ဘူဂျိုမူဂျီမီအောင်လိုင်းဘော်ရေးယူတင်ခတ်တာအပါအဝင်အမေရိကန်ကတော်တော်များများလုပ်ခဲ့တာတွေရှိပါတယ်လူသားချင်းစာနာမှုအပိုင်းတွေမှာလည်းလုပ်ပေးတာတွေရှိပါတယ်ဒါတွေကအရေးကြီးတယ်လို့ရှေ့ဆက်လို့ဖို့လိုပါတယ်။ဒါပေမဲ့လည်းမဟာမိတ်တွေနဲ့လက်တွဲပြီးထိရောက်တဲ့ဖိအားတွေဖြစ်လာအောင်တကမ္ဘာလုံးအတိုင်းအတာနဲ့ကြိုးပမ်းတာမျိုးတော့မရှိသေးပါဘူး။ဒါကြောင့်လည်းတကမ္ဘာလုံးအတိုင်းအတာတိဖြစ်လာအောင်လုပ်စရာတွေအများကြီးရှိနေပါတယ်။ကျွန်တော်ပြောခဲ့တယ်လို့ပါပဲ။အမေရိကန်အစ်မနှစ်အရာရှိတယောက်ကိုတာဝန်ပေးခြင်းအပြင်ဘယ်လောက်အထိအလေးနဲ့ထားတယ်ဆိုတာမျိုးကိုပြသနိုင်တယ်လို့လူမျိုးတုံးတက်ဖြတ်မှုအဖြစ်သတ်မှတ်ဖို့ဆုံးဖြတ်တာမျိုးလုပ်ရပါပါ။ကုလသမဂ္ဂလူမျိုးရေးကောင်စီမှဥဆောင်ဆွေးနွေးတာမျိုးဆိုရင်လည်းမလို့ဖြစ်တာနှစ်နှစ်ကျော်လောက်ရှိနေပါပြီ
။ဟုတ်ကဲ့တကယ်တော့မြန်မာနိုင်ငံအပေါ်အမေရိကန်ရဲ့ပြစ်မှတ်ထားတံခတ်မှုတွေနဲ့ပတ်သက်လို့အရင်စစ်ဆေးရည်လက်ထက်ကလေးကလည်းယာစွန်နေရှိဦးပါရဲ့။ဟိုတချို့ကတော့အရင်ကမြန်မာနိုင်ငံအပေါ်ချမှတ်တဲ့ပိတ်ဆို့တံခတ်မှုတွေကထိရောက်မှုမရှိသလိုပြောင်းပြန်ကျူးသက်ရမှုတွေတော့ရှိရဲဆိုပြီးယူဆတာမျိုးတွေလည်းရှိပါရဲ့။ဆိုတော့ဒီအမြင်တွေပုံမှန်ရောဘယ်လိုပြောနိုင်မလဲခင်ဗျာ။
Well, I would say that there need not be the blanket sanctions and isolation that there has been in the past. I think that the tool of sanctions and different diplomatic tools have evolved, and there's a smart way of going about it.
ဒီမှာတော့လို့တင်းကြုံပြီးတန်ခတ်တာမျိုးအထူးချက်ဖြစ်အောင်လုပ်တာမျိုးတော့လုပ်စရာမလိုဘူးလို့ပြောရပါလိမ့်မယ်။အရေးယူတန်ခတ်တဲ့နီလန်းရောတန်တမာရေးနီလန်းတွေကိုရောသုံးခဲ့တာပဲရှိပါတယ်။ဒါတွေကိုအကျိုးရှိရှိအသုံးချလို့ရပါတယ်။ဒါကြောင့်လည်းဖိအားနဲ့ချီးတွဲဆက်ဆံမှုကိုပေါင်းစပ်ကျင့်သုံးမှုလိုပါတယ်။ဘလူကွဲပြားတဲ့အမေရိကန်ရဲ့မဟာမိတ်တွေအနေနဲ့မြန်မာနိုင်ငံနဲ့မတူညီတဲ့ဆက်ဆံရေးတွေရှိကြတာကြောင့်ဒါတွေကအသုံးချနိုင်ပါတယ်။ဒါပေမဲ့လည်းကျွန်တော်တို့အနေနဲ့အတိတ်မှာတုန်းကလိုလုံးဝအထူးချံဖြစ်အောင်ဝိုင်းပယ်တာမျိုးကိုပြောနေတာမဟုတ်ပါဘူး
။ဟ โอเคဒီနေ့မှာအမေရိကန်ရဲ့မြန်မာနိုင်ငံဆိုင်ရာနိုင်ငံခြားရေးဟာမူဝါဒနဲ့ပတ်သက်လို့စိုးရိမ်မှုတချို့လည်းရှိပါတယ်အထူးသဖြင့်တရုတ်နိုင်ငံနဲ့ပတ်သက်ပါတယ်ဟိုတရုတ်နိုင်ငံဆိုတာကုလသမဂ္ဂလူညွေးကောင်စီမှာဗီဒီယိုအနာလဲသုံးဝင်ရှိတဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ်ဆိုတော့အမေရိကန်ကမြန်မာအပေါ်ဖိအားပေးလာတဲ့အများတရုတ်နိုင်ငံဘက်ကပို့ပြီးရိမ်းသွားမလားဆိုတဲ့စိုးရိမ်မှုတွေလည်းရှိပါတယ်ဒါကရောစိုးရိမ်တင်စိုးရိမ်ထက်တဲ့ကိစ္စဖြစ်နိုင်မှာခင်ဗျာ
The U.S.'s relationship with China is very complicated and on general foreign policy issues and specifically on Myanmar. But I think that there's room.
ဟုတ်ပါတယ်။အမေရိကန်ရဲ့ရေပုံရနိုင်ငံခြားရေးမူဝါဒနဲ့အထူးသဖြင့်မြန်မာနိုင်ငံအရေးမှာတရုတ်နိုင်ငံနဲ့ဆက်ဆံရေးကရှုပ်ထွေးနေနေပါတယ်။ဒါပေမဲ့လည်းလုံနိုင်တဲ့အပိုင်းတွေလည်းရှိတယ်လို့ထင်ပါတယ်။ဘုံအကျိုးစီးပွားတချို့လည်းရှိနေပါတယ်။ရုပ်နိုင်ငံအနေနဲ့ကမ္ဘာလမ်းစီမံကိန်းလိုစီးပွားရေးအကျိုးစီးပွားတွေနဲ့တည်ငြိမ်မှုရှိဖို့မြန်မာနိုင်ငံမှာဖြစ်နေတဲ့လက်နက်ကိုင်တိုက်ပွဲတွေနဲ့ပတ်သက်လို့ပဲဖြစ်ဖြစ်အကျိုးစီးပွားနဲ့ပတ်သက်နေတဲ့ကိစ္စမျိုးတွေရှိနေပါတယ်။မြန်မာအနာပိုင်းတွေအနေနဲ့လည်းအတိတ်မှာတုန်းကလိုပဲဆက်ဆံရေးမှာပန်းမြအောင်ထိန်းထားဖို့လိုလားတဲ့သဘောထားမျိုးရှိတယ်လို့လည်းကျွန်တော်ထင်ပါတယ်။မြန်မာနိုင်ငံပေါ်တရုတ်နိုင်ငံရဲ့ဩဇာအရှိန်အဝါကလည်းကြီးမားလွန်ပါတယ်။ဒါတွေကအမေရိကန်အတွက်အပေါင်းလက္ခဏာဆောင်တဲ့အခမ်းကဏ္ဍကနေပါဝင်နိုင်မဲ့လမ်းစာလို့ထင်ပါတယ်။တချို့ဝေဖန်သူတွေပြောနေတယ်လို့အမေရိကန်ကဖိအားပေးလို့တရုတ်လက်ထက်ရောက်သွားစရာအကြောင်းမရှိနိုင်ပါဘူး။ဒီနေရာမှာအမေရိကန်နဲ့တရုတ်ဆက်ဆံရေးဟာရှုပ်ထွေးနေနေတယ်ဆိုတာကတော့တန်တရားဖြစ်စရာမရှိပါဘူး။ဒါပေမဲ့လည်းဘုံအကျိုးစီးပွားတချို့ရှိနေတာကလက်တွဲနိုင်မဲ့နည်းလမ်းတွေလည်းရှိပါသေးတယ်။ရိုဟင်ဂျာဒုက္ခသည်တွေနေရာပြောင်းရင်ကိစ္စမှာဆိုရင်လည်းဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကြားနှိမ့်နိုင်နိုင်အောင်တရုတ်ကဂျားဝင်ဆောင်ရွက်နေတာလည်းရှိပါသေးတယ
်။ဟုတ်ကဲ့ဟိုဒုက္ခတွေနေရာပြောင်းရေးဆိုတဲ့အပိုင်းကိုလည်းမေးချင်ပါတယ်။မြန်မာအာဏာပိုင်အနေနဲ့ရိုဟင်ဂျာဆိုတဲ့အသုံးလုံးကိုတရားဝင်အတိအမှတ်ပြုလက်ခံတာမျိုးတော့မရှိပါဘူး။ဒါပေမဲ့လည်းရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိတ်ချောင်သွားတဲ့ဒုက္ခတွေကိုပြန်လက်ခံဖို့ပြင်ဆင်ထားတဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့ရောနောက်ဒီကုလသမဂ္ဂလို့ခင်ဗျားကအဖွဲ့အစည်းတွေနဲ့ရောဆွေးနွေးနေရရှိတယ်ဆိုပြီးပြောထားရည်လည်းရှိပါတယ်။ဟိုဒါပေမဲ့တိုင်းနဲ့ချီဒုက္ခတွေနေရပြောင်းရေးရတော့လက်တွေ့မှာဖြစ်မလာသေးဘူးပေါ့လေ။ဆိုတော့ဒုက္ခတွေပြန်နိုင်ဖို့အတွက်အတိတ်ကဘလို့အချိန်ကလိုအပ်ချက်တွေရှိနေလို့အခုလိုမပြောင်းနိုင်သေးပဲဖြစ်နေရတယ်လို့များနားလည်ထားတယ်ခင်ဗျာ
။ Well I think fundamentally the conditions that are conducive for return for safe voluntary and sustainable dignified return according to international standards need to be created in Myanmar in Rakhine state
ဒီကအရင်ကတော့ကုလသမဂ္ဂစံတာနဲ့ UN ရဲ့ကင်းကင်းနိုင်ငံတကာစံတွေနဲ့အညီဂုဏ်သိက္ခာရှိရှိပြန်နိုင်တဲ့အခြေအနေမျိုးမြန်မာနိုင်ငံထဲမှာဖန်တီးပေးဖို့လိုတယ်လို့ထင်ပါတယ်ရခိုင်ပြည်နယ်မှာကြာနေသေးတဲ့လူဝင်များ6သိန်းလောက်ပါဆိုရင်လည်းဒေါ်လာလှူရှားမှုတွေဘာသာရေးယုံကြည်မှုတွေကိုအကြီးအကျယ်ကန့်သတ်ထုတ်ချေတာတွေနဲ့ရင်ဆိုင်နေရတာပါဒီကြတဲ့ရုပ်ောက်ပွဲမှာဆိုရင်လေဝင်းရှင်နိုင်ခွင့်ရဖို့နိနိတတာမဲထက်ခွန့်တော့မရခဲ့ပါဘူးလူအခွင့်ရေးချိုးဖောက်မှုတွေဆက်ပြီးတော့ဖြစ်ပွားနေကြလို့ရခိုင်တပ်တော် AE နဲ့တိုက်ပွဲတွေဖြစ်နေတာကလည်းရိုဟင်ဂျာတွေနေရာပြန်ဖို့အရေးအဟံအထားဖြစ်နေပါတယ်ဘင်္ဂလားဒေ့ရှ်ဘက်မှာလည်းလူရောက်မှာတွေရှိပါတယ်ရိုဟင်ဂျာဒုက္ခတဲ့အတိုင်းအဝန်းရဲ့သဘောထားအမြင်ပါဝင်ခွင့်တွေရဖို့လိုလို့တိတိတိတိုက်တာတွေကိုလည်းအသိပေးဖို့လိုပါတယ်ဒုက္ခတွေကိုဗာဆန်စားကျွန်းကိုတောင်းရှိတာမျိုးလိုတက်တနာမျိုးတွေလည်းရှိနေပါတယ
်ဟုတ်ကဲ့နောက်တစ်ချက်ကတော့ဒီ refugees international ရဲ့အစိုးရခန်းဆောင်မှလည်းပါပါတယ်ဟိုအစိုးရမှလည်းပြောသွားတာတွေ့ပါတယ်ဟိုဒါတော့နောက်တစ်မဲ့ American အစိုးရအနေနဲ့ Rohingya တွေပေါ်ကျူးလွန်တဲ့လူခွင့်ချိုးဖောက်မှုတွေကိုလူမျိုးတုံးတတ်ဖြတ်မှုဖြစ်နေသတ်မှတ်သင့်မသင့်ဆိုတာကိုစဉ်းစားဖို့ဆိုတဲ့ကိစ္စပါဆိုတော့လူမျိုးတုံးတတ်ဖြတ်မှုဖြစ် American အစိုးရကအတိအမှတ်ပြုလက်ခံလိုက်ခြင်းအဖြစ် Rohingya ရဲ့ဖြစ်ရှင်တဲ့နေရာမှာဘလို့တွားတွေဖြစ်လာနိုင်တယ်လို့ယူဆထားလို့များအခုလိုတိုက်တွန်းနေရတာလည်းခင်ဗျာ
Well, I think there's great importance in calling something what it is and speaking truth. I think that's important for U.S. foreign policy credibility in general.
အစီအစဉ်ကိုအစီအတိုင်းခေါ်ဖို့တုံ့နှုံးဖို့ကအကြေကိုအရေးကြီးတယ်လို့ထင်ပါတယ်။အမေရိကန်နိုင်ငံသားရဲ့မူဝါဒအပေါ်အများယုံကြည်ကူးစားမှုရအောင်အမှန်တိုင်းပြောဖို့အရေးကြီးတယ်လို့လည်းထင်ပါတယ်။ဒီနည်းကသာနိုင်ငံတကာကတာဝန်ခံမှုရှိအောင်ဆောင်ရွက်နေတဲ့ရန်ရားတွေအတွက်အထောက်အကူဖြစ်နိုင်ပါတယ်။ ICJ နိုင်ငံတကာတရားရုံးကအခုဆိုရင်ကြားဖြတ်အမိန့်ချတာမျိုးပါ။ဒါကြောင့်လည်းလူမျိုးတွန်းတက်ချက်မှုအဖြစ်သတ်မှတ်ဖို့ဆုံးဖြတ်တာဟာဘယ်လောက်အထိအလေးနဲ့ထားရဲဆိုတာတတ်တရာရောက်ပါတယ်
။ Okay နောက်ဆုံးအနေနဲ့မေးချင်တာကတော့မကြာခင်ဆိုရင်လည်းအမေရိကန်မှာအစိုးရတစ်တည်းတက်လာပါတော့မယ်။ဒီအစိုးရဖွဲ့တစ်ထဲမှာရိုဟင်ဂျာရေးကိုဖြစ်ရှင်းရမှာဘလို့လူတွေကအထက်ကဥဆောင်လုံနိုင်လိမ့်မယ်လို့များထင်ပါတယ်ခင်ဗျာ။ဘလို့လူတွေဆိုရင်တက်တော်မယ်လို့များယူဆထားပါတယ်ခင်ဗျာ
Well, I'm not sure who the right individual would be, but I am encouraged by some of the statements that have come from people high ranking, likely to be high ranking in the Biden administration from the past. I mean, first of all, Kamala Harris is she as a senator co-sponsored the Burmese Human Rights Bill.
ဘယ်သူတွေနဲ့တင်းတော်မယ်ဆိုတော့ကိုအတိအကျကျွန်တော်မပြောနိုင်ပါနဲ့အစ်နေရာရူတော်ဝန်ထမ်းဆောင်ကြမယ်သူတွေရဲ့ပြောဆိုချက်တွေကြောင့်ကျွန်တော်အားရကြည်နမ်းမိတာတွေရှိပါတယ်။ဘိုင်ဒန်ဆွေးရောက်ဖွဲ့မှာပထမဆုံးအနေနဲ့ကမလာဟဲရစ်ဟာဆိုရင်လေအထက်လူတော်မှဘွားမှာတော့ငါနိုင်ငံလူ့ခွင့်ရေးဆိုင်ရာဥပဒေချမ်းကိုပူးတွဲတင်သွင်းမှုပါတယ်။နိုင်ငံသားရေးဝန်ကြီးဖြစ်အဆိုပြု ံခံမှုရှိဖို့နဲ့နိုင်ငံသားအခွင့်အရေးရှိဖို့ Twitter လူမှုကွန်ရက်ကနေတောင်းဆိုခဲ့မှုပါတယ်။စမန်သာပါဝါဟာလည်းအစိုးရဘက်မှပါလာဖို့ရှိတာကြောင့်ရိုဟင်ဂျာရေးဖြစ်ရှင်းမှုလူလူလာလာပြောဆိုကြသူတွေတော်တော်များများအစိုးရအဖွဲ့တွေမှပါလာကြတော့မှာပါ
။ဟုတ်ကဲ့ပါ။ဒါတော့ရိုဟင်ဂျာရေးနိုင်ငံတကာအတိုင်းအတာနဲ့ဥဆောင်ဖြစ်ရှင်းမှုရွေးကောက်ခံသမားဘိုင်ဒန်အတွက်အရေးကြီးတဲ့မူဝါဒရေးရာအကြံပြုချက်ဖြစ်ဝါရှင်တန်ခြေဆိုင် Refugees International အဖွဲ့ကဒီတစ်ပတ်ထဲထုတ်ပြန်လိုက်တဲ့အစီရင်ခံစာကိုဥဆောင်ပြုစုသူ Daniel Sullivan ကို Skype ကနေဆက်သွယ်မေးမြန်းပြီးဒီမိုကရေစီရဲ့ဆွေးနွေးခန်းဖြစ်တည်ဆက်လိုက်တာဖြစ်ပါတယ်။ပတ်စဉ်ဒီမိုကရေစီရဲ့ဆွေးနွေးခန်းစီစဉ်လို့ VOA မြန်မာပိုင်းရဲ့တင်ပြနေတဲ့ည9:00 နာရီကနေ10:00 နာရီထိနဲ့တင်ပြနေမနေ့6:00 နာရီကနေ9:00 နာရီ Radio စီစဉ်နေမှာနားဆင်နိုင်ပါတယ်။ကျွန်တော်အောင်လို့ပါခင်ဗျာ
။မင်္ဂလာပါရှင်။ဥစီတော်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီ။တက်မတော်ရဲ့စနစ်တာခီဘလို့အကဲဖြတ်နိုင်မလဲဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဥစီတော်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကုင္ကြီးတင်ဆက်ထားပါတယ်ရှင်။
လက်ရှိ2022ခုနှစ်ဟာဆိုရင်မြန်မာတပ်မတော်အနေနဲ့သူ့တပ်မတော်သူသီးခြားရပ်တည်ခဲ့တာ10နှစ်ပြည့်ခဲ့ပါပြီ။လွန်ခဲ့တဲ့2012ခုနှစ်ရှေ့ပိုင်းကာလတုန်းကဆိုရင်ဗိုလ်ချုပ်ကြီးတွေဟာဆီယနာရှင်စနစ်နဲ့နိုင်ငံကိုအုပ်ချုပ်ခဲ့ပြီးတပ်မတော်ကိုကင်တွယ်ခဲ့ရုံမကစီးပွားရေး၊ပညာရေး၊လူမှုရေး၊ဥပဒေပြုရေးအပါအဝင်တိုင်းပြည်တစ်ခုလုံးကိုအုပ်ချုပ်မင်းလုပ်ခဲ့လို့ပါပဲ။အဲလိုဆီယနာရှင်စနစ်နဲ့အုပ်ချုပ်ခဲ့လို့လေမြန်မာနိုင်ငံဟာစီးပွားရေးနှိမ့်ကျရုံမကပညာရေးအပါအဝင်အဖက်ဖက်ကယိုယွင်းကြဆင်းသွားတဲ့အခြေအနေတွေကြုံခဲ့ကြရပါတယ်။နိုင်ငံကအဲ့လိုအဖက်ဖက်ကယိုယွင်းကြဆင်းသွားခဲ့ပေမဲ့တပ်မတော်ကရောအခြေအနေကောင်းသလားဆိုတော့အဲ့လိုမဟုတ်ပြန်ပါဘူး။ပြည်တော်စုတပ်မတော်ပုံစံမဟုတ်တော့တဲ့အဖက်ဖက်ကမပြည့်မစုံဖြစ်တဲ့အပြင်တိုက်ရိုက်ခိုက်ရိုက်လဲကြဆင်းခဲ့ပြီးလူခွင့်ရေးချိုးဖောက်မှုမျိုးစုံကြောင့်နိုင်ငံတကာရဲ့ကဲ့ရဲ့ပြစ်တင်ဖယ်ကျင်တာကိုတောင်ခံခဲ့ရပါတယ်။2008ဖွဲ့စည်းပုံအရကျင်းပတဲ့2010ထွေထွေရေကောက်ပွဲအပြီးနောက်ပိုင်း2012ခုနှစ်အရောက်မှာတော့အခြေအနေတွေပြောင်းလဲသွားခဲ့ပါတယ်။အုပ်ချုပ်ရေးဥပဒေပြုရေးနဲ့တရားစီရင်ရေးမှန်တိုင်အသီးသီးပေါ်ပေါက်ဥဆောင်မဲ့သူတွေလည်းရွေးချယ်ပြီးသွားတဲ့အခါအဲ့ဒီချိန်ကတပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့လက်အောက်မှာတပ်မတော်နဲ့ဝန်ကြီးဌာန၃ခုပဲကြံခဲ့တဲ့အနေအထားရောက်သွားပါတယ်။ဒီနည်းပြောရရင်တပ်မတော်ကာကွယ်ရေးဦးစီးချုပ်ဟာသူ့အရင်ကာကွယ်ရေးဦးစီးချုပ်တစ်ဖြစ်လဲဆက်အာဏာရှင်တွေနဲ့မတူပဲတပ်မတော်ကိုပဲစည်းစမ်းကင်တွယ်ရတဲ့အနေအထားရောက်ခဲ့တာမျိုးပါ။ဒီလိုအခြေအနေအောက်မှာတပ်မတော်ကာကွယ်ရေးဦးစီးချုပ်အနေနဲ့ဘာတွေအကောင့်ထဲပေါ်ဆောင်ရွက်ခဲ့ပါသလဲသူလက်ထက်10နှစ်တာကာလအတွင်းတပ်မတော်ဘာတွေပြောင်းလဲလာသလဲဆိုတဲ့စိတ်ဝင်စားဖို့ကောင်းတဲ့ကိစ္စဖြစ်လာပါတယ
်2012ခုနှစ်ကိုပြန်ကြည့်ရင်အုပ်ချုပ်ရေးမန်နိုင်ခေါင်းဆောင်ဖြစ်ဗိုလ်ချုပ်ကြီးဟောင်းဦးသိန်းစိန်ဥပဒေပြုရေးမန်နိုင်ခေါင်းဆောင်ဖြစ်လွတ်တော်ဥက္ကဋ္ဌဗိုလ်ချုပ်ကြီးဟောင်းသူရဦးရွှေမန်းတို့တာဝန်ယူကြပါတယ်တပ်မတော်ခေါင်းဆောင်ဖြစ်သူတို့ထက်ငယ်ရွယ်တဲ့ဂျူနီယာဖြစ်တဲ့ဗိုလ်ချုပ်ကြီးမင်းအောင်နိုင်ကကာကွယ်ဦးစီးချုပ်တာဝန်ထမ်းဆောင်ရပါတယ်။အဲ့ဒီအချိန်ကစမန်နိုင်အတီးတီကိုခေါင်းဆောင်အတီးတီကတာဝန်ယူတဲ့ပုံတံအဖြစ်ပြောင်းလဲသွားတာရောအဲ့ဒီမန်နိုင်အတီးတီမှာတာဝန်ယူတဲ့ခေါင်းဆောင်တွေဟာသူ့ထက်စီနီယာဗိုလ်ချုပ်ကြီးတွေဖြစ်နေတာကြောင့်မှကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအောင်နိုင်ဟာအုပ်ချုပ်ရေးဥပဒေပြုရေးနဲ့ခက်ဝဲဝဲနေပြီးတက်မတော်ကိစ္စတွေကိုပဲတာဝန်ယူကင်တွယ်ခဲ့တာတွေ့နိုင်ပါတယ်။သူတာဝန်ယူပြီးနောက်ပိုင်းနာမည်ဆိုးနဲ့ကြော်ကြားတဲ့တက်မတော်ရဲ့ချူရင်းချက်တွေကိုပြုပြင်တာတွေ့နိုင်ပါတယ်။ပြည်သူလူထုကိုဒုက္ခအကြီးကျယ်ပေးခဲ့တဲ့ပေါ်တာဆွဲတဲ့စနစ်ကိုဖျက်သိမ်းပြစ်ပါတယ်။ကလေးစစ်သားအုံပြုမှုအဆုံးသတ်နိုင်ရေးအတွက်နိုင်ငံတကာအတိုင်းဝိုင်းနဲ့ပါပူးပေါင်းဆောင်ရွက်ပါတယ်။ရှေ့တဲ့စစ်မြေပြင်တွေမှာတက်မတော်ကကျူးလွန်လေးရှိတဲ့လူခွင့်ရေးချိုးဖောက်မှုဘောင်းစုံကိုရှင်းချနိုင်အောင်ကြိုးစားပါတယ်။ ရုပ်ဝတ္ထုပိုင်းအရနိုင်ကြနေတဲ့တမတော်ကိုပြန်ပြီးဖြည့်တင်ပါတယ်။အရေးအကြီးဆုံးအချက်ကတော့အဲ့ဒီအချိန်တည်ဆဲအစိုးရဖြစ်တဲ့သမ္မတဦးသိန်းစိန်နဲ့ငြိမ်းငြိမ်းလုပ်ငန်းစဉ်ကိုကူညီပံ့ပိုးပေးတာပါပဲ
။အဲ့ဒီကနေ၄နှစ်လောက်ကြာ2015ခုနှစ်ဦးပိုင်းမှာတော့ဖုန်ကြားရှင်ရဲ့ကိုကန့်တပ်ဖွဲ့တွေကိုကန့်နေမိတဲ့ဝင်ရောက်တိုက်ခိုက်တဲ့ဖြစ်ရပ်နဲ့ကြုံရပါတယ်။တမတော်ဘက်ကထိခိုက်ကြဆုံးမှုများပြီးအထိနာခဲ့တာကိုကြည့်ရင်တမတော်ရဲ့တိုက်ခိုက်ရေးစွမ်းရည်အတော့ကိုအားနည်းနေတာတွေ့မြင်လိုက်ကြရပါတယ်။နောက်ပိုင်းရခိုင်ပြည်နယ်မှာရခိုင်လက်နက်ကန်အေအေတပ်ဖွဲ့တွေလက်နက်ခဲယမ်းအပြည့်စုံနဲ့အခြေချလာနိုင်တာတိုက်ပွဲတွေဆင်နွှဲလာနိုင်တာအဲ့ဒီတိုက်ပွဲတွေမှာတမတော်ဘက်ကကြီးရည်လေးရှိသမျှအင်အားသုံးတိုက်ခိုက်တာတော့အနိုင်ရအောင်တိုက်ခိုက်နိုင်စွမ်းမရှိတာကိုကြည့်ရင်တမတော်ရဲ့လုံခြုံရေးဆိုင်ရာဆောင်ရွက်နိုင်မှုနဲ့တိုက်ခိုက်ရေးစွမ်းရည်တိုးတက်မလာသေးတာကိုတော့သတိပြုမိနိုင်ပါတယ်2015ရွေးကောက်ပွဲအပြီး2016မှာတော့မြန်မာနိုင်ငံမှာသမိုင်းဝင်အပြောင်းလဲကြီးဖြစ်ခဲ့ပါတယ်အဲ့ဒါကတော့1962ခုနှစ်ကစတွေ့ရင်နှစ်ပေါင်း50ကျော်အတွင်းပြည်သူလူထုတင်မြှောက်လိုက်တဲ့အစိုးရအဖွဲ့တရအာဏာရလာတာပါ
MLD အစိုးရတက်လာတဲ့အခါတက်မတော်ကာဝေးကြီးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့ပုံစံတိတိတသာကြီးပြောင်းသွားပါတယ်။အရင်တက်မတော်ဦးသိန်းစိန်အစိုးရလက်ထက်နဲ့မတူအုပ်ချုပ်ရေးကဏ္ဍနဲ့ဥပဒေပြုရေးကဏ္ဍတွေမှာပါဝင်ပတ်သက်ဖို့ကြိုးစားတာပါဝင်ပတ်သက်တာတွင်ပြင်ကြရပါတယ်။နိုင်ငံသားတနမန်တွေကိုတွေ့ဆုံတာနိုင်ငံတကာအစိုးရအကြီးအကဲတွေနဲ့တွေ့ဆုံတာတွေပုံမှန်လုပ်ပြီးတည်ဆဲအစိုးရလက်အောက်ကမဟုတ်တဲ့အနာတစုံတရာရှိတဲ့စင်ပြိုင်အစိုးရခေါင်းဆောင်တခွေကုကုကူပုံဖော်ပါတယ်။ငင်းကြေးဖော်ဆောင်ရမှာလဲဥဆောင်သူအစိုးရကိုအကူအညီပေးတဲ့ပုံစံကနေကုဘာသာကိုသဘောထားတင်းမာတဲ့ပုံစံမျိုးနဲ့ရက်တီလှုပ်ရှားတာမျိုးလုပ်ပါတယ်။အခုနောက်ဆုံး2020ထဲမှာတော့ရွေးကောက်ပွဲကလာပါတီနိုင်ငံရေးတဲ့ဝင်ပါတဲ့အခြေအနေမျိုးအထိရောက်လာတာတွေ့မြင်ကြရပါတယ်။တရားဝင်ထုတ်ဖော်ပြောဆိုတာမျိုးမရှိပေမယ့်တိခိုင်ဖြိုးပါတီနဲ့အတူရက်တီတိခိုင်ဖြိုးပါတီမဲရှုံရတဲ့ကိစ္စနဲ့ပတ်သက်ပြီးမဲစင်းကိစ္စတွေဝင်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဲ့ဒီကနေတဆင့်နိုင်ငံတော်သမ္မတကိုအပြစ်တင်တာမျိုးအထီးလုပ်ပါတယ်တက်တန်းကုံတော်မဲ့ဒုတိယအကြိမ်လွှတ်တော်ခေါ်ပေးဖို့တောင်းဆိုတာငင်းပယ်ခံရတော့ဖွဲ့စည်းပုံနဲ့ညီမညီမေးခွန်းထုတ်ပြီးနိုင်ငံရေးပါတီတစ်ခုတစ်ဖွဲ့အတိုက်ဖြန်လုပ်နေတာတွေ့မြင်ကြရပါတယ်ဒါရီအားလုံးဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့ဥဆောင်မှုအောက်မှာတက်မတော်ကအကောင့်ထဲပေါ်ခဲ့ရတာတွေပ
ါလက်ရှိဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့တက်မတော်ကိုကင်တွယ်ခဲ့တဲ့10နှစ်တာသက်တမ်းကိုပြန်ကြည့်ရင်အုပ်ချုပ်ရေးဥပဒေပြုရေးနဲ့အခြားကိစ္စတွေကိုဝင်မပါပဲစိတ်ဝင်စားပဲနဲ့တက်မတော်ရေးရာတွေကိုပဲကင်တွယ်ခဲ့တဲ့အချိန်ခါတွေတုန်းကတက်မတော်ရဲ့ပုံရိပ်ပိုပြီးကောင်းမွန်လာသလိုတိုးတက်ဖြစ်ထွန်းမှုတွေကိုလည်းရရှိခဲ့တာတွေ့နိုင်ပါတယ် NLD ဆိုရလက်ထက်ရောက်လာတော့ဘုရင်မကြီးမေအောင်လှိုင်ရဲ့စိတ်ဝင်စားမှုနဲ့အကောင့်ထဲပေါ်ရနေပေတဲ့ဟာတမတော်ကိစ္စတွေမကအုပ်ချုပ်ရေးဥပဒေပြုရေးနဲ့ပါတီနိုင်ငံရေးအထိရောက်ခဲ့လေတော့တမတော်ရဲ့ပုံရိပ်နဲ့စွမ်းရည်ကျဆင်းသွားပြန်တာကိုသတိပြုမိနိုင်ပါတယ်ခုဆိုရင်တမတော်ဟာ BGF အပါအဝင်ဘယ်သဘုံအဖွဲ့ကိုမှကောင်းကောင်းမထိန်ချုပ်နိုင်သလိုပြည်နယ်တွေမှာလက်နက်ကင်အဖွဲ့တွေရဲ့ပြည်သူတွေအပေါ်ဆက်ကြေးကောက်ချင်သလိုကောက်ဖမ်းချင်သလိုဖမ်းတတ်ချင်သလိုတတ်ပြဿနာမျိုးတွေကိုတော့ကင်တွယ်အကာအကွယ်ပေးနိုင်စွာရှိမနေပါဘူး။ဒါတွေကိုကြည့်လိုက်ရင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အနေနဲ့တမတော်အရေးအရာကိစ္စတွေကိုပဲအာရုံစိုက်ပြီးစူးစမ်းလုပ်ကင်ဆောင်ရွက်ချင်းပြီသာတမတော်အတွက်ရောတိုင်းပြည်အတွက်ပါကောင်းမွန်တဲ့ရလဒ်တွေပေါ်ထွက်လာနိုင်မှာဖြစ်ပါကြောင်းပြင်ပြလိုက်ရပါမယ်။
မင်္ဂလာနှစ်တပါရှင်နှုတ်ဆက်တာတော့နောက်ကျနေပြီလို့တော့မပြောပါနဲ့နော် VOA နှစ်တကူအထူးစီစဉ်နေပတ်စဉ်ထုတ်လွှင့်ပေးနေရတဲ့မြန်မာပြည်ကပေးကြများအစီအစဉ်ဒီနှစ်တဲ့အတွက်ဒီနေ့မှစပြီးတော့တင်ဆက်ပေးရလို့ပါဒီတော့နှစ်တဲ့အတွက်ပထမဦးဆုံးအစီအစဉ်မှာသောရရှင်ရဲ့မင်္ဂလာရှိတဲ့နှစ်တဲ့ဆုတောင်းစာလေးတွေနဲ့စကြပါလိမ့်ရှင်စာလေးတွေဆိုရင်လည်းအခုခေတ်ကြီးကပြောင်းလာပြီးတော့ဒီဂျစ်တယ်ခေတ်ရောက်လာပြီမလို့သောရရှင်တွေအားလုံးကအွန်လိုင်းကပဲစာရေးကြပါလိမ့်ဒါနဲ့ကျမတို့ view ရေအဖွဲ့သူအဖွဲ့သားတွေအားလုံးနှစ်တက်မှာနှစ်တက်စုမွန် video လေး Facebook မှာတင်ပြတာတွေ့လိုက်ကြမယ်ထင်ပါရဲ့နော် view ရေ1တော်သူ1တော်သားအားလုံးမဟုတ်ပြီမဲ့လည်းအများစုအဲနှစ်တက်ဆူတောင်းလေးမှာ video နဲ့နှစ်တက်အတွက်ဆူတောင်းတာလေးတွေပြောထားတာပါဒီ video အောက်မှာရေးလာတဲ့သောရရှင်တွေမှာတော့ရွှေလာမင်းဆိုတဲ့ Facebook account ပါရှင်က view ရေမိသားစုတွေအားလုံးနှစ်တက်မှာဘေးပြာဝေးကွာကျန်းမာပျော်ရွှင်ကြပါစေတဲ့အထူးမင်္ဂလာရှိတဲ့စုံမဖြစ်ပါရင်အထူးကျေးဇူးတင်ပါတယ်เนาะ တဲ့ Facebook အကောင့်ပိုင်းရှင်ကတော့မင်္ဂလာပါခရစ်နှစ်2021နှစ်သစ်ကာလမှာကိုဗစ်ကင်းစင်မြန်မာပြည်တစ်ခွင်မှကိုဗစ်ကင်းစင်ကမ္ဘာတစ်ခွင်သို့ကိုဗစ်ပျောက်ကင်းချမ်းသာရာရောက်ရေးစစ်မဲ့ရန်ပင်မှလည်းကင်းဝေးကြပါစေတဲ့ပိုင်းရှင်တဲ့နှလုံးသားဆိုတဲ့ Facebook အကောင့်ပိုင်းရှင်ကြပြတစ်ပိုင်းတစ်စားနဲ့နှစ်သစ်ဆုံးမတောင်းပြလာတာဖြစ်ပါလိမ့်ရှင်ဥမော်ကြီးဆိုတဲ့တော်ရှင်ကတော့ view wine တော်သားများလူသားအလုံးကက်ယောဂါကင်းဝေးပြီးတော့နှစ်သစ်မှာကိုယ်စိတ်နှလုံးကျန်းမာချမ်းသာကြပါစေ။မြမကြီးသားအလုံးနဲ့ထုံနီးတူကျန်းမာရပါလို့ဤတဲ့ဟုတ်ကဲ့ပါရှင်။တံပြန်ပြီးတော့ဆူတောင်းပေးကြပါလိမ့်။တောင်းနေဆူနေပြေးပါစေနော်။နေကြီးဆိုတဲ့တော်ရှင်ကတော့ကိုရဲမင်းထွန်းရဲ့အခုမှမြင်ဘူး။အတန်တော့အမြဲတမ်းကြားနေရလို့ရင်းနှီးနေပါပြီတဲ့။ video လေးကိုကြည့်ပြီးပြောလာတာပါ။နမ်မိုဆန်ဆိုတဲ့တော်ရှင်ကတော့မိုင်ဆွန်ခဗျူရီအဖွဲ့သားတွေအားလုံးနှစ်သစ်မှာကျန်းမာပျော်ရွှင်ပြီးတော့အရာရာအဆဆအရာရာအဆင်ပြေချမ်းမွေးကြပါစေအမြဲအားပေးနေပါရဲ့နော်တဲ့ဟုတ်ကဲ့သူကတော့နမ်မိုဆန်ဖြစ်တဲ့အတွက်ကြောင့်မလို့ရှမ်းလိုနှုတ်ဆက်လာရလို့ကျွန်မထင်မိပါတယ်မေးရအောင်လဲနန်းလောင်တယောက်အခုချိန်အိတ်နေပြီမလို့မမေးလိုက်ရတော့ပါဘူးနော်ဟုတ်ကဲ့မင်္ဂလာရှိတဲ့နှုတ်ခွန်းဆက်စကားဖြစ်ပါရဲ့အမြဲအားပေးနေရဲ့ဆိုလို့လဲကျေးဇူးတင်ပါတယ်နော်ရင်တော့ကတော့အမြဲတမ်းလိုင်းပါတယ်မမကြီးကစာရွက်လေးနဲ့စာရေးတဲ့ဒေါရရှင်ကြီးဦးစိန်မောင်အခုတော့သူလဲ digital ခင်မှာ Facebook Messenger ကနေပြမကြခဏစာရေးလာတာရရှိပါတယ်ဒီဒေါရရှင်ဦးစိန်မောင်က bammyset.viewnews.com ကိုလည်း email တွေရေးပို့ရတာပါဒီဒေါရရှင်က viewy မိသားစုများဤစုတောင်းမြတ်တာပို့တောင်းမှုများကြောင့်ဝမ်းသာကျေးဇူးတင်ရပါတယ်ရုပ်တင်တဲ့တကွမြင်တွေ့ရလို့အထူးဝမ်းသာမိပါရဲ့တဲ့။ဥကြောဇန်တာကိုမတွေ့ရလို့စိတ်ကျေနပ်မှုအပြေဝါများလိုက်ပါ။ဥသားညုံဦး၊ဥသန်းလွင်ထွန်းနဲ့တခြားကြံရှိတဲ့သူတွေကိုလည်းတွေ့ကြပါရဲ့တဲ့။ဟုတ်ကဲ့ပါ။ဥသန်းလွင်ထွန်းကတော့ကျွန်တော်တို့ဒီအစီအစဉ်ဆက်စားခြင်းနှုတ်ခွန်းဆက်လာတာဥသန်းလွင်ထွန်းဖြစ်ပါတယ်။ပြန်ကြည့်လိုက်ပါအောင်ဦးရီ။ဒီတော့ရှင်ကအခုမတွေ့ရတဲ့သူတွေလည်းနောက်နှစ်မှာတွေ့ပါရစေတဲ့။နောက်နှစ်မှာတွေ့ဖို့လည်းသူစောင့်မျှော်နေပါရဲ့တဲ့။ VOE ကိုအမြဲတမ်းအားပေးနေတဲ့မိတ်ဆွေဟောင်းကြီးအနေနဲ့ Happy New Year to you all.Be healthy to you all လို့လည်းဆုတောင်းပါတယ်။မင်္ဂလာနှစ်သစ်ဖြစ်ပါစေ။အားလုံးလည်းကျန်းမာကြပါစေဆိုပြီးပို့လို့ဆုတောင်းပေးသွားတာဖြစ်ပါတယ်။အီးမေးလ်တွေပို့ထားတာကိုလည်းပြန်ချားပေးစီခြင်းပါတယ်။ဟုတ်ကဲ့ပါ။အီးမေးလ်တွေပို့တာကိုကျွန်မလေးလိုင်းကနေပြန်ချားပေးပါရယ်ဦးရေ
။ May every day be the good and happy day for VOA. COVID ကဘယ်လိုပဲ pivot VOA ကပတ်မှတ်လျက်ရည်တည်စေဖြစ်လို့ဝမ်းသာချီးကျူးပါရယ်။ VOA ဝန်ထမ်းသားများမိတ်ဆွေများအားလုံးကို COVID ဘေးမှကင်းဝေးပါစေကြောင်းနဲ့တော်ဝမပြည့်စက်တဲ့ထန်းဆောင်နေတိုင်းကြပါစေကြောင်းဆုတောင်းလျက်ရှိပါရယ်ဗျာမြန်မာနိုင်ငံအကြီးများကိုမပြတ်လည်လာပြီးတရင်မှများကိုတင်ပြနိုင်ပါစေဆွေးနွေးကြများမှာလည်းအစိုးကောင်မျက်မျက်တတဆွေးနွေးမဲ့သူတွေကိုရွေးပြီးတော့ဆွေးနွေးစီခြင်းတယ်လို့အကြံပြုပါရယ်ဆွေးနွေးကြတာဟာရန်တိုက်ပေးတာမဟုတ်ဘူးဆိုတဲ့အမြင်မျိုးရှိကြအောင်လဲချူတင်တတိပေးထားရင်ကောင်းပါမယ
်အခုလိုစားရှိရှိအမြဲတမ်းရေးပြီးတော့အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်လို့အထက်ပြောချင်ပါတယ်နော်နှစ်သစ်မှာဘေးပြာဝေးကွာလို့အထူးကျန်းမာနိုင်ပါစေ။တော်တော်ဆိုရတော့ရှင်ကတော့ဒီနေ့တော့အရန် PT ဖြစ်တယ်တဲ့။ဘာကြောင့်လဲဆိုတော့ VOA သတင်းဌာနကမိဘညီကိုမောင်နှမအားလုံးကိုမြင်တွေ့ရလို့အရန်ပြောပါရယ်။အားလုံးမင်္ဂလာပေါင်းနဲ့ပြည့်စုံပါစေတဲ့။ဘေးရဆုနဲ့ပြည့်ပါစေရှင်။အောင်မြင်မဲ့လူငယ်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကလည်းဒီဝိုင်းတော်သူဝိုင်းတော်သားတွေအားလုံးလည်းကျမ်းမာစွာစိတ်ချမ်းသာစွာဖြင့်ဓဝသူကဘာသားတွေကိုခုထက်မျက်စိနာတွေဖွင့်ပေးနိုင်ပါစေလို့တည်ဆုမတောင်းလိုက်ပါရင်စကားမဆက် view ဝိုင်းတော်သူသားတွေအားလုံးအရင်ကိုချောမောလှပကြပါတယ်လို့ဟုတ်ကဲ့ပါရှင်ဒါကတော့မှန်သောစကားဖြစ်ပါရင်တော့ကျမတို့မတောင်းမနဲ့ပြည်နေတဲ့စုပဲဖြစ်ပါရဲ့အရှင် promise ဆိုတဲ့တော်ရရှင်ဦးစင်ကတော့ view မြန်မာဝိုင်းမိသားစုကိုစိတ်နှပြကျမ်းမာချမ်းသာပါစေနှစ်သစ်မှာဒီချက်ပို့ပြီးအစီအစဉ်ကောင်းတွေတင်ဆက်ပေးနိုင်ပါစေ။2010တည်းကအခုထိအားပေးလာတာ10ဆုနှစ်တခုရှိပါပြီ။အမြဲအားပေးနေပါတယ်တဲ့။ဟုတ်ကဲ့ပေးရဆုနဲ့ပြေးပါစေ။နှစ်သစ်မှာဒီချက်ပို့ပြီးအစီအစဉ်ကောင်းတွေတင်ဆက်ပေးနိုင်ပါစေဆိုလို့အစီအစဉ်ကောင်းတွေတင်ဆက်ပေးနိုင်မှုအစီအမဲကြိုးစားနေပါရှင်။ဒါမင်းသူဆိုတဲ့တော်ရရှင်ကတော့လာမယ့်နှစ်သစ်လမှာရခိုင်ပြည်ကြီးအောင်မြင်နိုင်ပါစေလို့ဆုမွန်ကောင်းတောင်းလိုက်ပါတယ်တဲ့။ဟုတ်ကဲ့ပါ။အေးချမ်းအောင်မြင်နိုင်ပါစေလို့ကျွန်မလည်းထပ်တူဖိုင်ပြောဆူတောင်းပေးခြင်းပါလေဒီလိုမျိုးမင်္ဂလာစကားတွေပြောပြီးနှစ်သစ်ဆုံးတောင်းလာတဲ့အချိန်မှာတော်ရရှင်ကျော်စင်မူကတော့ ထိုင်းနိုင်ငံမှာမြန်မာနိုင်ငံကိုပြန်လို့တဲ့အလို့သမားများအရေးကို view site ပြောကြားပေးကြပါအောင် view ရေးတဲ့လမ်းတွေလည်းပိတ်ထားလို့ပြန်ဖို့အခက်အခဲဖြစ်နေပါ යි visa တက်တန်းလဲကုန်တော့မယ်အလို့လည်းမရှိတော့ပါခင်ဗျာကျေးဇူးပြုပြီးပြန်လဲဖြေကြားပေးပါတဲ့ဟုတ်ကဲ့ကိုကျော်စင်မိုးရေးကြားရတာအထူးအစိမ်းမကောင်းစရာကောင်းပါတယ်ထိုင်းနိုင်ငံကအခုလိုမျိုးရွှေပြောင်းလုပ်သားတွေရဲ့သတင်းတွေကိုအစစ်မပြတ်ထိုင်းချေဆိုင် VOA သတင်းတောင်မဲအေးမှာသတင်းတွေတင်ပြပေးနေပါတယ်နော်ထိုင်းမှာအလုပ်သွားလုပ်နေကြတဲ့မြန်မာနိုင်ငံကမြန်မာတွေတိုင်းသားတွေအားလုံးနေ့တည်းမှာအခုထက်ပိုပြီးအဆင်ပြေနိုင်ပါစေကျန်းမာပေးရန်ကင်းပါပါစေလို့လည်းဆုတောင်းပေးချင်ပါတယ်ရှင်ဒီထိုင်းနဲ့ပတ်သက်ပြီးပဲရေးလာတဲ့ current ဆိုတဲ့သတင်းကတော့ VOA ရေးတဲ့ထိုင်းနိုင်ငံကအလုပ်သမားတွေ lockdown ကြောင့်မြန်မာပြည်ကိုပြန်လို့မရပါCI ဆောက်တက်တဲ့ visa 3/31 ရက်နေ့မှာကုန်တော့မယ်။မြန်မာပြည်ကိုပြန်လို့မရတဲ့အတွက်ကြောင့်စိတ်ညစ်နေတယ်။ VOA သတင်းတောက်တီးတဲ့ထိုင်းဆိုရကမြန်မာပြည်ပြန်လာခြင်းနဲ့သူတွေကိုလမ်းဖွင့်ပေးဖို့ပြောပေးပါတဲ့။သူတို့မှာအလို့ရှင်တထေးထုတ်စာလဲသိ။အလို့ရှင်တထေးထောက်ခံစာလဲသိ။ပရန်စာခွန်လူမှုဖူလုံရေးကလည်းသိ။ထိုင်းဆိုရကလည်းလမ်းတွေပိတ်။ဒါကြောင့်မို့အရန်ဒုက္ခရောက်နေကြပါတယ်။ထိုင်းကအခုဒုက္ခရောက်နေတဲ့မြန်မာပြည်ကအလို့သမားတွေကိုစားလက်ရှိမြန်မာအစိုးရကိုလည်းမြန်မာပြည်ပြန်လို့ရအောင်လို့ထိုင်းအစိုးရကိုတဆင့်ပြောပြဖို့တောင်းဆိုပေးပါတယ်ကိုစင်းနဲ့ကိုပြန်ကြမှာပါတဲ့ဒါကတော့ထိုင်းမှာအလို့သမားတွေပြိမ့်မိနေပါတယ်ဆိုတော့သရရှင်တွေကူကယ်ရမယ့် view ကိုစာရေးပြောလာကြတာဖြစ်ပါတယ်ရှင်ဒီနေ့ကနားဆင်ပြရေးလာကြတဲ့သောရရှင်တို့ရဲ့အစာတွေကိုလည်းပြန်ပေးချင်ပါတယ်။ကျွန်မပြောခဲ့သလိုပဲကျွန်မဒီအစီအစဉ်ကိုဒီနှစ်မှာပထမဦးဆုံးရေးဖြစ်နေတင်ဆက်တာမလို့ဒီဇန်နဝါရီလ1ရက်နေ့လောက်တုန်းကရေးလာတဲ့အစာတွေကိုလည်းခုမှပြန်ချရပါရဲ့နော်။ဒီမှာ Messenger မှာရေးလာတဲ့သောရရှင်တရားဆလိုင်းဆန်လင်းဆိုတဲ့သောရရှင်မှာ Mobile App မှာတနားရီစာလွှင့်ထားတဲ့ Audio File တွေမတွေ့ရပါတဲ့။အတန်း File တွေနားထောင်လို့မရဘူးလို့ပြောနေတာပါ။ဒါတော့ရရှိကတော့ VOA Bemis application မှာမနေ့ပိုင်းရောညပိုင်းအစီအစဉ်တွေပါရှာမတွေ့လို့ပြန်ပြောစစ်စစ်ပေးချင်ပါတယ်။ဟုတ်ကဲ့ပါအခုဒီ application မှာအစီအစဉ်တွေပြန်ပြောဖတ်လို့ရနေပါတယ်။ပြန်ပြောကြည့်ကြည့်ပါဦးနော်။တော်ရရှိနေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်။ VOA တိချစ်တော်ရရှိနေအတွက်မြစ်တာဒီလက်ဆောင်မြန်မာသချင်းလေးတို့နဲ့ဖြောပြပေးအောင်ဖြစ်ပါရဲ့နော်။မောင် VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒီလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးချစ်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပေးဖို့မယ်ဆိုရင်bemis@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်ပြည့်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bemis News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးစက်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်။ VOA တိချစ်တော်အရှင်ကြီးတွေမြစ်တာဒီလက်ဆောင်မြန်မာသချင်းလေးတို့နဲ့ဖြောပြပေးအောင်မှာဖြစ်ပါတယ်နော်။အခုဆက်ပြီးတော့တော်အရှင်ကြီးကိုနှစ်တင့်မြစ်တာဒီလက်ဆောင်သချင်းလေးတို့နဲ့ဖြောပြပေးကြပါတယ်ရှင်။မြန်မာပြည်ကြီးအခုကြုံတွေ့နေရတဲ့ကပ်ဘေးရောဂါဆိုးကြီးကနေအမြန်လွတ်ကင်းနိုင်ပါစေ။ကာဝေးဆေးတွေလည်းဆေးရချမ်းသာလူမျိုးဘာသာမျိုးတွေရရှိနိုင်ပါစေ။ပြေအားလုံးအတွက်အထုမင်္ဂလာပေါင်းနဲ့ပြည့်စုံခါညောင်းနဲ့နှစ်သစ်ဖြစ်ပါစေလို့ဆုတောင်းပေးချင်ပါသေး။သရရှင်တွေအတွက်နှစ်သစ်အမှတ်တရမြန်မာပြည်မှာဆွေးနွေးတဲ့ချင်းလေးထုတ်လွှင့်ပေးချင်ပါသေးနော်။အားလုံးနှစ်ချိုက်ခံစားနိုင်ကြပါစေရှင်
။အောင်မြင်ပါစေ၊ရာခသိန်းညှော်ရှင်ပါစေ၊လူခသိန်းအကုန်ကြကြကြွလွန်ချမ်းမီစည်နာအပြင်ကူ
ဆိုထားတဲ့မြန်မာပြည်မှာဆိုတဲ့သတင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရှင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတင်းနှင်းတွေနေညပိုင်းနဲ့တင်းနှင်းလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့ပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြောလဲတိုက်ရိုက်နားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုလည်း Facebook ပေါ်မှာပြန်ပြီးနားဆင်နိုင်သလိုမျိုး VOA ရဲ့ Internet ဆာမျက်နှာမှာလည်းပြန်ပြီးသွားပြီးနားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။နေရတကပူပွေလို့နေတဲ့တိုင်းချမ်းသာနိုင်ကြပေတည်နေတို့ရှိနာကလန်းများလာပါစီဘူး Mati ma sai zaba mia po ba zi Mati ma ta ya chen ni ja ba zi Nalong na la du mia tu de de tu kwa ko sai na ba Shin lan chen ni ti zong di ni ti ni jian zi bu Mati ma ta na dia zi dia man dui Mati ma ta ya chen ni ja ba zi
ခုဆက်ပြီးကမ္ဘာတစ်လွှားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။တောင်ကိုရီးယားနိုင်ငံကဆွန်ဦးတီထွန်တဲ့ကုမ္ပဏီငယ်လေးတစ်ခုကခွေးတွေရဲ့စိတ်အခြေအနေကိုနားလည်စေမဲ့ AI နည်းပညာသုံးခွေးလေဘက်တစ်မျိုးကိုတီထွန်လိုက်ပါတယ်။ဂျာမနီနိုင်ငံကကိမ့်မုတ်ဆိုင်တစ်ခုမှာတော့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးရောက်တဲ့အထိမ်းအမှတ်ဖြစ်ဆေးထိုးအပ်ပုံစံကိမ့်မုတ်ကလေးတွေဖန်တီးရောင်းချနေပါတယ်။ဒီလိုကမ္ဘာတစ်လွှားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချန်နဲ့မက်ခင်ဖြူပေတို့ကတင်ဆက်ထားပါတယ
်။တောင်ကိုရီးယားနိုင်ငံကဆွန်ဦးတီထွန်တဲ့ကုမ္ပဏီလေးတစ်ခုကခွေးတွေရဲ့စိတ်အခြေအနေကိုနားလည်စေမယ့်ဉာဏ်ရည်ထု AI နည်းပညာကိုသုံးထားတဲ့ခွေးလေဘက်တစ်မျိုးကိုတီထွန်လိုက်ပါတယ်။ဒီလေဘက်ကခွေးရဲ့စိတ်ခံစားမှု၅မျိုးကိုဖော်ပြနိုင်ပါတယ်။အဆံကိုမှတ်မိနိုင်တဲ့နည်းပညာကိုသုံးထားပြီးခွေးတွေရဲ့ပျော်ရွှင်မှု၊အေးချမ်းမှု၊စိုးရိမ်မှု၊ဒေါသထွက်မှု၊ဝမ်းနည်းမှုတွေကို smartphone application ကနေတစ်ဆင့်ပြပေးနိုင်ပါတယ်။ဒါပြင်ခွေးတွေရဲ့လှုပ်ရှားမှုတွေ၊ငြိမ်သက်မှုတွေကိုပါမှတ်တမ်းတင်ပြထားနိုင်တာပါ။ဟက်ပေါ်လိုနာမည်ပေးထားတဲ့ဒီလေဘက်ဟာခွေးတွေရဲ့အခြေအနေကိုလူတွေပို့ပြီးတော့နားလည်စီမှာပါလို့ဒီဖြစ်စီကိုတီထွင်တဲ့ကုမ္ပဏီမားကတ်တင်ဒါရိုက်တာကပြောပါတယ်။ခွေးမျိုးပေါင်း50ရဲ့အတန်နမူနာ1000ကျော်ကို2018ခုနှစ်ကတည်းကစုဆောင်းခဲ့ပြီးတော့အဲ့ဒီအတန်တွေကတစ်ဆင့်ခွေးတွေရဲ့စိတ်အခြေအနေကိုလေ့လာနိုင်ခဲ့တာပါ။ဒီလေဘက်တစ်ခုကတော့ဒေါ်လာ99ဒေါ်လာနဲ့မိနစ်ကစပြီးအွန်လိုင်းမှာစတင်ရောင်းချခဲ့ပါတယ်ရှင
်။ရုရှားနိုင်ငံမော်စကိုမြို့ကမြေထဲပင်လယ်စာအစားကင်ရောင်းတဲ့ဆိုင်တစ်ခုမှာဆိုဗီယက်ခေါင်းဆောင်ဂျိုးဆက်စတာလင်ပုံစံဖန်တီးတင်ဆက်ပြီးမှကန့်ကွက်မှုတွေကြောင့်ဆိုင်ကိုချက်ချင်းပိတ်လိုက်ရပါတယ်။စတာလင်အစားကင်ဆိုင်လို့နာမည်ပေးထားတဲ့ဒီဆိုင်အဝမှာကွန်မြူနစ်ခေါင်းဆောင်ဟောင်းစတာလင်ပုံကြီးကိုဆိုင်ပုတ်အဖြစ်ချိတ်ဆွဲထားပြီးတော့စတာလင်ခေတ်ကလုံခြုံရေးအရာရှိပုံစံဝတ်ဆင်ထားတဲ့ဈေးရောင်းသူကရောင်းချပေးတာပါ။ဖွင့်ပွင့်ရင်းနေမှာပဲဝယ်စားသူအယောက်200လောက်ရှိခဲ့ပြီးတခြားဥပဒေအကြောင်းပြချက်ဘာမှမရှိဘဲနဲ့ ရဲတွေကနောက်တနေ့မှပဲစတာလင်ပုံကြီးကိုဖယ်ရှားဖို့နဲ့ဆိုင်ကိုပိတ်သိမ်းဖို့ဖိအားပေးခံခဲ့ရတာပါဒီဆိုင်ကိစ္စကိုလည်းလူမှုကွန်ရက်မီဒီယာတွေပေါ်မှာအကြီးအကျယ်အငင်းခုန်ဖြစ်ခဲ့ရပြီးတချို့တွေကညွန်စရာကောင်းတယ်လို့ရှုံချခဲ့ကြပါတယ်ဆိုဗီယက်ခေတ်စတာလင်အုပ်ချုပ်စဉ်ကလူ9သိန်းနီးပါးအသက်ခံခဲ့ရတယ်လို့အစိုးရတာဝန်ရှိသူတွေကခန့်မှန်းထားပြီးလူအားပေးစခန်းတွေကိုပို့တာအငတ်ပေးစိုက်တာစတာတွေလည်းကြုံခဲ့ရပါတယ်ဒါပေမဲ့လည်းရုရှားနိုင်ငံအတွင်းသူ့ကိုဒုတိယကမ္ဘာစစ်အတွင်းကနာဇီဂျာမနီကိုအနိုင်တိုက်ခဲ့ပြီးတိုင်းပြည်ကိုကယ်တင်ခဲ့သူအဖြစ်အမှတ်ရတဲ့သူတွေလည်းရှိပါတယ်ခင်ဗျာ
ဂျာမနီနိုင်ငံအနောက်ခြမ်းဒော့တ်မွန်မြို့ကလေးကကိန်းဆိုင်တစ်ဆိုင်မှာတော့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးရောက်တဲ့အထိမ့်အဖြစ်စီထုအပ်ပုံစံကိန်းမုတ်ကလေးတွေဖန်တီးရောင်းချနေပါတယ်ရှူဝါနာကိန်းမုတ်နိုင်ငံဆိုင်ကလေးအတွက်ကတော့အခုလိုကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးကိန်းမုတ်လေးတွေဖန်တီးတာတော်ပထမအဆုံးချိန်တော့မဟုတ်ပါဘူးပြီးခဲ့တဲ့နှစ်ကဈေးဝယ်တဲ့သူတွေအလူရဲဝယ်ကြတဲ့အတွက်အိနာသုံးဆက်ကူလိုအိမ်သုံးပစ္စည်းတွေကုန်စုဆိုင်ကြီးတွေမှာဖျက်တောက်မှုဖြစ်ခဲ့တော့ကလည်းဒီအိနာသုံးဆက်ကူလေးပုံစံကိန်းမုတ်လေးကိုထုတ်လုပ်ရောင်းချခဲ့ပါသေးတယ်။ကာကွယ်ဆေးကိုစန့်ကျင်တဲ့သူတွေတော့ဒီကိန်းမုတ်ကာကွယ်ဆေးကိုတော့ပြည့်ထွက်စိုးကျမရှိပဲစားနိုင်ပါတယ်လို့စိုက်ပိုင်ရှင်ကပြောပါတယ်။ဒါပေမဲ့လည်းကိုရိုနာဗိုင်းရပ်စ်ရှင်ကတော့ကာကွယ်ပြီးမှမဟုတ်တလို့ကိန်းမုတ်ကိုကျန်းမာရေးကောင်းဖို့စားတဲ့သူကတော့ခက်ရှားရှားပါရှင
်။ဥရောပသမ္မတ EU တွေကဗြိတိန်နှုတ်ထွက်သွားတဲ့ဆေးရနောက်ပိုင်းဗြိတိရှ်တွေအနေနဲ့ဥရောပတိုက်မှာရှိတဲ့နယ်သာလန်နိုင်ငံကိုသွားရင်တောင်သူတို့ရဲ့နေလည်စာတွေကိုတည်သွားလို့ရတော့မှာမဟုတ်ပါဘူးအကြောင်းကတော့စီကန်အသည့်အရ EU တွေကိုဝင်လာတဲ့အသားတွေအသီးအရွက်တွေနဲ့ငါးတွေကိုပိတ်ပင်ထားလို့ပါဒါကြောင့်ဗြိတိန်ကတင်မောဖယ်ရီစီးလာကြတဲ့ခီးတဲ့တွေအနေနဲ့သူတို့ရဲ့နေလည်စာအဖြစ်ထုတ်ပိုးယူဆောင်လာတဲ့အသားညှပ်ပါမုတ်တွေစာတင်းငါးတစ်တာဘူးတွေကိုစိတ်ကမ်းမှာပဲတင်းစီလွတ်ပစ်ခံနေရပါတယ်လောလောဆယ်မှာတော့ဗြိတိန်ကနေနယ်သာလန်ကိုသွားတဲ့ခရီးသွယ်တွေကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ကန့်သတ်ထားတဲ့အတွက်နေပါနေပေမဲ့နောက်ပိုင်းခရီးသွယ်တွေများလာရင်အခုလိုသိမ်းဆည်းမှုတွေကြောင့်ပြည်ထနာတွေများလာမယ်လို့ Dash အကောက်ခွန်ဝန်ထမ်းတွေကတွက်ဆထားပါတယ
်တော်ရရှင်များရှင်တင်းငုံနေညပိုင်းတွေ့အပတ်စဉ်ကဏ္ဍတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးတော့သတင်းချင်းချုပ်ကိုတင်ပြပေးပါမယ်ရှင်ဒီကောက်ခံသမရဂျိုးဘိုက်တဲ့အနေနဲ့လာမယ့်ဇန်နဝါရီ20ရက်နေ့သမရကျန်းသစ္စာချင်းဆိုပြီးအစိုးပိုင်းအချိန်တွေအတွင်းမှာပဲသမရအုပ်ချုပ်ရေးအာဏာကိုအသုံးပြုပြီးသူ့အရင်သမရထရမ့်လက်ထက်ဆုံးဖြတ်ခဲ့တဲ့အငင်းပွားပွဲဆုံးဖြတ်ချက်တွေကိုပြောင်းလဲသွားဖို့ရှိပါတယ်ဒီလိုအမိန့်တွေနဲ့ပတ်သက်လို့ရေကောက်ခံသမရဘိုက်ဒန်လက်ထက်တာဝန်ယူမဲ့အင်ဖြူတော်အရာရှိချုပ်ရဲ့စနေနေ့ကထုတ်ပြန်တဲ့မှတ်တမ်းမှာဖော်ပြထားပါတယ်ဟွန်ဒူရစ်နိုင်ငံကရွှေ့ပြောင်းလာသူအနည်းဆုံး 9,000 လောက်ဟာဂွာတီမာလာနိုင်ငံကိုဖျက်ပြီးအမေရိကန်ပြည်ထောင်စုအစိုးရအသစ်တာဝန်ယူတဲ့အစောပိုင်းရက်တွေအတွင်းရောက်လာနိုင်မှုမျှော်လင့်ရင်းတည့်ရစောပြီးတော့စတင်ထွက်ခွာလာပါတယ်အမျိုးသမီးနဲ့ကလေးငယ်တွေပါဝင်တဲ့ဒီလူအုပ်ကြီးဟာအမေရိကတိုက်နိုင်ငံနေတဲ့ဒီနှစ်ထွက်လာတဲ့ပထမဆုံးအတုပ်လဲဖြစ်ပါတယ်ကမ္ဘာတဝန်းကိုဗစ် -19 ရောဂါကူးစက်ခံရသူအရေအတွက်64သန်းခွဲကျော်သွားပြီဖြစ်တယ်လို့ Johns Hopkins ဆက်ကတူကဒီကနေ့မနေ့အစောပိုင်းမှာထုတ်ပြန်လိုက်ပါတယ်။အဲဒီထဲမှာ American ပြည်ထောင်စုကရောဂါကူးစက်ခံထားရသူအများဆုံးဖြစ်ပြီးကူးစက်သူစုစုပေါင်း 23.8 သန်းရှိပါတယ်။ India နိုင်ငံက 10 သန်းခွဲနဲ့ဒုတိယ Brazil နိုင်ငံက 8.4 သန်းနဲ့ကူးစက်မှုတတိယအများဆုံးဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံဆူလာဝီစီကျွန်းအနောက်ပိုင်းမှာတောက်ကြံလေးကလှုပ်ခတ်သွားခဲ့တဲ့ငလျင်ကြောင့်တည်ဆုံးတဲ့ဥယျာဉ်ဟာ83ရောက်ထက်မနည်းရှိသွားပြီလို့အင်ဒိုနီးရှားနိုင်ငံဘေးဒုက္ခကယ်ဆယ်ရေးဌာနကဒီကနေ့ပြောပါတယ်။ပြင်ရ 6.2 မဂ်နီကျူးရှိတဲ့ငလျင်ကြောင့်လူပေါင်း820ကျော်ဒဏ်ရာရခဲ့ပြီး 28,800 ကျော်အိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြရပါတယ်ရှင်။တော်ရရှင်များရှင်တနင်္ဂနွေနေ့ညပိုင်းအတွက် VUE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင် VUE ကိုအားပေးနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်တော်ရရှင်များနေ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျမများသစီအောင်ပါ
This program has come to you from the Voice of America, Washington.